Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်စက်တင်ဘာလ26ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မှုပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမခွန်ညွန်နဲ့အတူကြညာပေးမှာပါ။နိုင်ငံတော်တိုင်ပင်ခံဖွဲ့ကိုတောင်ဆန်းစုကြည်ရဲ့စက်တင်ဘာ10ရက်နေ့စတင်ခဲ့တဲ့ Britain နဲ့ American ခီးစင်တွေနှစ်ပတ်ကြာခီးစင်ပြီးဆုံးသွားပြီဖြစ်ပြီးရန်ကုန်ကိုပြန်ပြီးရောက်လာပြီဖြစ်ပါတယ်။ Syria နိုင်ငံမှာတပုံတွေထိန်းချုပ်ထားတဲ့ဒေသမှာအသေးပြောက်များတဲ့အကြမ်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးလေး
။ဟုတ်ကဲ့ကောင်းပါခင်ဗျာ။ဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာဆိုရင်တော
့ Well it's been led by a Nobel Peace Prize winner only since the end of last March
and we have Dr. Aung San Suu Kyi ဖြစ်ပါတယ်အမေရိကန်နိုင်ငံခီးစဉ်အတွင်း CNN သတင်းဌာနနဲ့ပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားခဲ့တာပါအကြောင်းအရာအပြည့်အစုံကိုသတင်းတွေတင်ဆက်ပြီးမှနားဆင်ကြရဖို့ရှိပါတယ်ဒါပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးမြန်မာပြည်ကပေးစာကနသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားစံပြစာတဲ့အစည်းအဝေးကိုတင်ဆက်ပေးဦးမှာပါအခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမှာဒဗုံတွေထိန်းချုပ်ထားတဲ့အလက်ပိုအရှိပိုင်းဒေသကိုစီးရီးယားနဲ့ရုရှားဂျက်တိုက်ရင်တွေကဘုံကျဲတိုက်ခိုက်နေချိန်မှာပဲဒီအသေးပြောက်များတဲ့ကြမ်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္ဂနွေနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။အာနာရှင်အဆက်ဆိုးဟာစီးရီးယားပဲဖြည့်ရှင်းဖို့အတွက်ယုံကြည်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြသနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါကပြောပါတယ်။ဒါအပြင်ဒါဟာစီးရီးယားကမြေတလက်မှာမကြမ်းရအောင်စီးရီးယားတင်ပိုက်ဖို့လုပ်နေတာကိုပြနေတယ်လို့အခုလိုစီးရီးယားဖြည့်ရှင်းလို့စီးရီးယားမှာဘာပဲဖြစ်ပြီးကြမ်းနေကြမ်းနေဂရုမစိုက်ဘူးဆိုတာကိုလည်းပြနေတယ်လို့ပြောပါတယ်။ရုရှားရဲ့မဟာမိတ်စီးရီးယားဆိုတာကလူပေါင်း 28,000 ခွဲလောက်ပိတ်မိနေတဲ့အလက်ပိုမျိုးကိုတိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်ရုရှားကနေထိမ့်ပေးအောင်အမေရိကန်ပြည်နဲ့ဗြိတိန်နိုင်ငံတွေကရုရှားကိုဖိအားပေးဖို့အရေးပေါ်အစည်းအဝေးခေါ်ယူခဲ့တာဖြစ်ပါတယ်။တုံးချင်တဲ့ပြစ်ခတ်မှုတွေစီတဲ့ထည့်ထားတဲ့ဘုံတွေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေလို့တိုက်ခိုက်မှုတွေကနေဒီဒေသရင်းအဆောက်အဦတွေပြပြဝတ်ကုန်တယ်လို့လမ်းမတွေပေါ်မှာကွန်ကရစ်အပြက်စီတွေအပိုင်းဆိုင်တွေနဲ့ပြည့်ကုန်တာဖြစ်ပါလေ။ခုဆိုထိုးစစ်ဆင်နေတဲ့အတွက်လူပေါင်း213ယောက်တေဆုံးနေပြီလို့လည်းကုလသမဂ္ဂကပြောပါတယ်။
EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်တဲ့လုပ်ငန်းမစခင်လုပ်စရာတွေအများပြားရှိနေပေမဲ့လည်းလုပ်ငန်းစပြီဆိုတာနဲ့တတ်မှတ်ချိန်ထက်ကျော်သွားတဲ့အထိမပြီးပြတ်တာမျိုးတော့ဖြစ်မှာမဟုတ်ကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson ကတနင်္ဂနွေနေ့မှာပြောပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလူထုစန္ဒခံယူပွဲမှာဗြိတိန်ဥရောပသမဂ္ဂကနှုတ်ထွက်ရေးစည်းရုံးမှုကိုဥဆောင်ခဲ့တဲ့ဝန်ကြီး Johnson ဟာ BBC ရုပ်သံမေးမြန်းကမှာ2019မေလမှာကျင်းပမဲ့ဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်ဗြိတိန်နိုင်ငံနှုတ်ထွက်တဲ့အကြောင်းပြောခဲ့ပါတယ်။နှစ်သစ်ကူလာတွေအတွင်းတရားဝင်နှုတ်ထွက်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အချိန်တိကျပြောဖို့သူ့ကို၃ချိန်မေးခဲ့ပေမဲ့အဖွဲ့ဝင်ဖြစ်ကနှုတ်ထွက်ဖို့ဆုံးဖြတ်ပြီးရင်နှစ်နှစ်ကြာအချိန်ယူပြင်ဆင်ရမယ်ဆိုတော့ EU အဖွဲ့ရဲ့ Lisbon သဘောတူညီချက်ကစီကံသတ်မှတ်ချက်အပိုင်50ကိုတောင်းဆိုမယ်ဆိုတော့သူ့ရဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းကပြောကြားချက်ကိုထပ်ပြောဖို့တော့ညင်ခဲ့ပါတယ်။နှုတ်ထွက်ရေးနဲ့ပတ်သက်လို့ကြိုတင်စီစဉ်မှုတွေကိုဒီနှစ်မှာစတင်မှာမဟုတ်တဲ့အကြောင်းထပ်ပြီးတော့ပြောခဲ့တဲ့ဝန်ကြီးချုပ် Theresa May ရဲ့ထောက်ခံမှုကိုနောက်ပိုင်းမှာဝန်ကြီး Johnson မရခဲ့ပါဘူး။
မြောက်ကိုရိုလိုင်းနဲ့ပြည်နယ်ရှားလော့မြို့မှာဆန္ဒပြပွဲတွေနဲ့အဓိကျုံနေဖြစ်ပွားစီတဲ့ဖြစ်ရပ်တစ်ခုဖြစ်တဲ့အသက်43နှစ်အရွယ်အာဖရိကနယ်ပွားအမေရိကန်နိုင်ငံသား Keith Lamont Scott အင်္ဂါနေ့ကရဲနဲ့ထိတိုက်တွေ့ပြီးသေဆုံးခဲ့တယ်နဲ့ပတ်သက်ပြီးရဲကဗီဒီယိုမှတ်တမ်းနှစ်ခုကိုထုတ်ပြန်ပေးလိုက်ပါတယ်။တစ်ခုက Scott နဲ့ရင်ဆိုင်ခဲ့တဲ့ရဲတွေကိုမှတက်ဆင်ထားတဲ့ကင်မရာကမှတ်တမ်းဗီဒီယိုတွေဖြစ်ပြီးနောက်တစ်ခုကရဲကတွေမှတက်ဆင်ထားတဲ့ကင်မရာတွေကမှတ်တမ်းဗီဒီယိုတွေဖြစ်ပါတယ်။ဒီအခွေတွေကိုထုတ်ပေးဖို့အတွက်လူလူကတောင်းဆိုရင်ဆန္ဒပြခဲ့ကြတာဖြစ်ပြီးစနေနေ့ကမှရဲကထုတ်ပေးခဲ့တာပါဗီဒီယိုမှတ်တမ်းတစ်ခုမှာ Scott ကသူ့ကားထဲကထွက်လာတာကိုပြသထားပြီးသူ့ဘဲဘက်ကိုလှည့်သွားတာတွေ့ရတယ်လို့ဒါဟာသူ့ပြစ်ခတ်ခံရပြီးမြေကြီးပေါ်လဲကျန်မသွားခင်သူ့ကိုမပြစ်ခတ်ခင်3စက္ကန့်လောက်လုံးမှာကားရရက်ဖို့လှုပ်ထားတဲ့နေရာမှာသူ့ရက်နေတာကိုပြသထားတာပါနောက်ဗီဒီယိုခွေထဲမှာ Scott မြေကြီးပေါ်ကိုလဲကျန်မသွားခင်ဘာတွေဖြစ်နေလဲဆိုတာကိုတော့ပြမထားပါဘူးအဲ့ဒီခွေထဲမှာပထမ23စက္ကန့်အတွက်အတန်တွေကိုတော့ဖြတ်ထားတာတွေ့ရပါတယ်ဒီဗီဒီယိုခွေထုတ်ပြန်ပေးပြီးတဲ့နောက်မှာပြုတ်လုတဲ့ Sherlock မျိုးက5ရက်မြောက်ဆန္ဒပြပွဲတွေမှာတော့အတော်ကြီးငြင်းငြင်းချမ်းချမ်းပဲရှိနေတာကိုတွေ့ရပါတယ်
ဒီနေ့တနင်္လာနေ့မှာအမေရိကန်သမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့ပထမဆုံးစကားဆစ်ထိုးပွဲကျင်းပဖို့ရှိပြီးစောင့်ကြည့်အကဲဖြတ်မဲ့သူပေါင်းခန့်မှန်းခြေတန်းတရာရှိနိုင်ပါတယ်။စကားဆစ်ထိုးပွဲဟာပြိုင်ဘက်နှစ်ဦးလုံးအတွက်အလွန်အရေးကြီးပါတယ်။ကြည့်ရှုသူတွေကသူတို့ဘာပြောကြသလဲဆိုတာကိုသာမကဘလို့ပြောသလဲတဦးကိုတဦးဘလို့တုံ့ပြန်ကြသလဲဆိုတာတွေကိုပါဂရုစိုက်ပြီးတော့ကြည့်ရှုကြမှာပါရွေးကောက်ပွဲမတိုင်ခင်စကားစစ်ထိုးပွဲ၃ချိန်အနည်းပထမဆုံးစကားစစ်ထိုးပွဲဟာအစဉ်လာအဖြစ်လူကြည့်အများဆုံးဖြစ်တယ်လို့ရလက်အပြောင်းလဲလဲဖြစ်နိုင်ခြေရှိတဲ့ပွဲဖြစ်ပါတယ်
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖေဝေအမေရိကန်တင်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်တိုင်ပင်ခံဖုတ်ကိုဒေါ်ဆန်းစုကြည်ရဲ့စက်တဘာလ10ရက်နေ့မှာစတင်ခဲ့တဲ့ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကိုတွားရောက်ခဲ့တဲ့နှစ်ပတ်ကြာခီးစဉ်ဟာပြီးဆုံးသွားပြီဖြစ်ပြီးတနင်္ဂနွေနေ့ညပိုင်းမှာပဲရန်ကုန်ကိုပြန်ပြီးရောက်လာပြီဖြစ်ပါတယ်။ဗြိတိန်မှာဝန်ကြီးချုပ်ထရီဆန်မေးနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးတွန်းမြှင့်သွားဖို့ဆွေးနွေးခဲ့တယ်လို့လန်ဒန်မြို့မြန်မာတန်ရုံမှာဥရောပဒေသအရှေ့လေဘန်းနဲ့အာဖရိကဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာတန်မကြီး12ဦးနဲ့တွေ့ဆုံပြီးအဝေးရောက်မြန်မာနိုင်ငံသားတွေကိုဆောင်ရှောက်ဖို့မှာကြားခဲ့ပါတယ်။ဗြိတိန်ကနေတဆက်တည်းတွားရောက်တဲ့အမေရိကန်ခီးစင်ကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဖိတ်ကြားခဲ့တာဖြစ်ပြီးသမ္မတနဲ့ဒေါ်ဆန်းစုကြည်တို့တင်ပြရာမှာတွေ့ဆုံပြီးမှပဲမြန်မာနိုင်ငံပေါ်မှာချက်မှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုဖယ်ရှားပေးဖို့ပြင်ဆင်နေပြီလို့သမ္မတအိုဘားမားကကြေညာလိုက်ပါတယ်ဝါရှင်တန်ဒီစီမှာရှိနေတဲ့အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီရေးအတွက်မပြီးဆုံးသေးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်လက်ကူညီဖို့တိုက်တွန်းခဲ့တယ်လို့အမေရိကန်အာဆီယံစီးပွားရေးလုပ်ငန်းရှင်များတင်ကတီးခဲတဲ့ညစာစာပွဲမှာလည်းဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ပွင့်လင်းလာတဲ့စီးပွားရေးမူဝါဒနဲ့ရင်းနှီးမြှုပ်နှံနိုင်တဲ့အခွင့်အလမ်းတွေကိုရှင်းလင်းဆွေးနွေးပါတယ်ဒေါန်ဆန်းစုကြည်ကနယူးယောက်မှာကျင်းပတဲ့82ချိန်မြောက်ကုလသမဂ္ဂထရီနီလာကန်ကိုတက်ရောက်ပြီးမြန်မာနိုင်ငံဆိုင်ရာထရီမူဝါဒရေးအမင်းကုန်းချက်ကိုပြောပါတယ်။ဒါအပြင်နျူကလ িয়ার လက်နက်စမ်းသပ်ဖောက်ကွဲမှုအလုံးစုံတားဆီးပိတ်ပင်စာချုပ်မှာမြန်မာနိုင်ငံနေနဲ့အတူပြုပါဝင်တဲ့စာချုပ်တော်ကိုပေးအပ်ပါတယ်။နယူးယောက်မှာရှိစဉ် UNESCO ညွှန်ချုပ်ဒိမဝန်ကြီးချုပ်မက္ကဆီကိုသမ္မတဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် OIC အတွင်းရေးမှူးချုပ်နဲ့တီးခြားစီတွေ့ဆုံတယ်လို့မြန်မာကိုယ်စားလှယ်ဖွဲ့နယ်လည်းတွေ့ပါတယ်။ဒါအပြင်ကမ္ဘာစီးပွားရေးဖိုရမ်အကြီးအကဲ Professor Klaus Schwab နဲ့Open Society ဖွဲ့တည်ထောင်သူ Mr. Josh Soros ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီး Zaid al-Hussein တို့နဲ့လည်းတရားတွေ့ဆုံပါတယ်။ဒေါန်ဆန်းစုကြည်က Harvard တက္ကသိုလ် Harvard Foundation ကချီးမြှင့်တဲ့2016လူသားချင်းစာနာမှုဆိုင်ရာဆုကိုဒီခီးစင်မှာလက်ခံရယူခဲ့တယ်လို့ Academy of Achievement အဖွဲ့ကချီးမြှင့်တဲ့ Academy's Golden Plate Award ကိုလည်း New York စာကြည့်တိုင်းမှာတက်ရောက်လက်ခံခဲ့ပါတယ်။
အိန္ဒိယဆိုရအနေနဲ့အိန္ဒိယမြန်မာနယ်စပ်မှာခြံစည်းရိုးကာမဲ့အစည်းအဝေးကိုဆွန့်လွှတ်ပြီးဖွံ့ဖြိုးရေးစီမံကိန်းတွေကိုဆောင်ရွက်တင်တဲ့ကြောင့်နာဂလန်ပြည်နယ်ဝန်ကြီးချုပ် TRC လီယန်ကပြောပါတယ်။ဒါ့အပြင်နယ်စပ်တစ်လျှောက်ဆောက်လုပ်ရေးလုပ်ငန်းတွေပေါ်ချထားတဲ့ကန့်သတ်မှုတွေကိုလည်းဖြေလျှော့ပေးတင်တယ်လို့ထပ်ပြီးတော့ပြောပါတယ်။ခြံစည်းရိုးခတ်မထားရင်လည်းလုံခြုံရေးကိုထိခိုက်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေနယ်စပ်မှာရှိနေရင်အစွန်းရောက်သမားတွေအပါအဝင်မလိုလားအပ်တဲ့ကိစ္စတွေအတွက်လည်းအခွင့်အလမ်းရမှာမဟုတ်ဘူးလို့ပြောပါတယ်။အိန္ဒိယနယ်စပ်နဲ့ပါကစ္စတန်နဲ့ဘင်္ဂလားနယ်စပ်တွေကိုခြံစည်းရိုးကာရတဲ့အကြောင်းတရားကိုလူတိုင်းသိပါတယ်ဒါပေမဲ့အိန္ဒိယနဲ့မြန်မာကြားမှာတော့ဒီလိုယုတ်တိဗေဒကိုတုံ့ဖို့မလိုပါဘူးလို့လည်းနာဂလန်ဝင်ကြီးချုပ်ကပြောပါတယ်
အိန္ဒိယနိုင်ငံကအာတန်ဒေသမှာအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ကိုမကြာခင်မှာပဲလုံးဝပိတ်ပစ်ဖို့လုပ်နေတော့မှာအိန္ဒိယနဲ့မြန်မာတွေနဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်ဘင်္ဂလားဒေ့ရှ်အစိုးရကတန်ဆူးကြိုးတွေကာယံဖို့အတွက်ဆုံးဖြတ်လိုက်ပြီလို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ညွန်ကြိုင်းမှုချုပ်ဗိုလ်ချုပ်အဇစ်အမက်ကပြောကြားလိုက်တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်
။မလေးရှားနိုင်ငံကကာကုတ်ခိုင်တွေကအိန္ဒိယချင်းထိုင်းတနိုင်ငံနိုင်ငံတွေစီးပွားလုပ်နေကြတာမဟုတ်ဘဲမြန်မာလာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေထိပါတိုးချဲ့လာနေတယ်လို့ယုံကြည်ရတဲ့ကြောင်းမလေးရှားနိုင်ငံထုတ်ဘာနာမသတင်းစာမှာဖော်ပြထားပါတယ်။မလေးရှားမှာအခုခံရတဲ့ကားတွေကိုအဲ့ဒီနိုင်ငံတွေစီပြန်ပို့ရင်ပြန်ရှာတွေ့စရာလမ်းမရှိတော့ဘူးလို့လည်းခိုင်းအဖွဲ့ဝင်တွေပြောတာကိုကိုကာပြီးသတင်းစာမှာဖော်ပြထားပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မက်ခွန်ညိုတို့ပြောပြသွားကြတာဖြစ်ပါတယ်အခုရင်ဆုံးတော့ဒေါန်ဆန်းစုကြည်နဲ့ CNN တွစ်ဆုံမေးမြန်းခန်းအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ဒီမိုကရေစီအတွင်းကူးပြောင်းနေတဲ့လက်ရှိမြန်မာနိုင်ငံမှာလုံလောက်တဲ့တိုးတက်မှုတွေရှိနေပြီးတော့ရှေ့လျှောက်နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေမလိုအပ်တော့ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကနိုင်ငံတကာထိတ်တန့်သတင်းမီဒီယာတစ်ခုဖြစ်တဲ့ CNN နဲ့တွစ်ဆုံမေးမြန်းခန်းမှာပြောကြားလိုက်ပါတယ်ဒါအပြင် လွတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုလည်းပြင်ဆင်နိုင်အောင်သူ့အနေနဲ့ဆက်ပြီးတော့ကြိုးစားသွားမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်။တနင်္ဂနွေနေ့ထုတ်လွှင့်ပြသခဲ့တဲ့ American ခြေစိုက် CNN ရုပ်သံဌာနကသတင်းတောက် Varit Zakaria နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့တီးခြားတွေ့ဆုံမေးမြန်းခန်းကိုမတ်အင်ဂျင်နိုင်ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ American ပြည်ထောင်စုနဲ့ကုလသမဂ္ဂခီးစဉ်အဆုံးမသက်ခင်နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးမှ CNN သတင်းတောက် Farid Zakaria ကတီးခြားတွေ့ဆုံမေးမြန်းခဲ့တာပါ။လက်ရှိမြန်မာနိုင်ငံမှာသဘောထားတင်းမာတဲ့ဆရာနာရှင်အုပ်ချုပ်တဲ့စနစ်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့ကာလမှာနိုင်ငံတကာဖိအားပေးမှုတွေလိုအပ်နေသေးတယ်လို့အများကထင်နေချင်းတစ်ဖက်မှာလည်းပိတ်ဆို့အေးအေးယူမှုအလုံးကိုရုပ်သိမ်းဖို့အမေရိကန်ဘက်ကဒီသတင်းပတ်အတွင်းဆုံးဖြတ်ခဲ့တာဆိုတော့တကယ်ပဲမြန်မာနိုင်ငံအနေနဲ့ဖိအားပေးတာမျိုးမလိုရတော့အောင်တကယ်တိုးတက်မှုတွေရှိနေသလားလို့မစ္စတာဇကာရီယာကဒေါအောင်ဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ်ဒီမေးခွန်းကိုဒေါအောင်ဆန်းစုကြည်တုံ့ပြန်တာကတော့
I think we have made enough progress for us to try to move on to another stage
after ကျမတို့လုံလောက်တဲ့တိုးတက်မှုတွေလုပ်ခဲ့ပြီးပြီလို့ထင်ပါတယ်နောက်ထပ်တဆင့်တက်လှမ်းမှုကျမတို့ကကြိုးစားနေတာပါအားလုံးပြီးတဲ့နောက်မှာပိတ်ဆို့အေးအေးယူမှုဆိုတာကျမတို့ရဲ့လှုပ်ဆောင်မှုတွေမှာအကူအညီပေးရုံပဲဖြစ်ခဲ့ပါတယ်အမေရိကန်ကွန်ဂရက်စ်ကကျမတို့ရဲ့မိတ်ဆွေတွေကိုကျမရှင်းပြခဲ့တာကပိတ်ဆို့အေးအေးယူမှုဆိုတာကျမတို့အင်အားချိနဲ့ပြီးတော့တာမာမှုမရှိတဲ့အချိန်မှာဂျိုင်းတောက်လိုပဲအထောက်အကူပေးပါတယ်။ဒါပေမဲ့အခုချိန်မှာဒီဂျိုင်းတောက်ကိုဖြုတ်ပြီးတော့ကိုယ့်ရဲ့ကြွက်သားတွေကိုတာမာလာအောင်လုပ်ကိုလုပ်ရပါတော့မယ်
။ဒါပေမဲ့လည်းလွှတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေကြောင့်စစ်တပ်ကိုကြော်လွန်ပြီးဆောင်ရွက်လို့မရတဲ့အခြေအနေရှိနေတဲ့အချက်ကိုမစ္စတာဇကာရီယာကထောက်ပြပြီးမေးမြန်းရမှာဒေါက်ဆန်းစုကြည်ကအခုလိုဖြေဆိုပါတယ
်။ Yes there are because we do believe in the rule of law.And we accept the constitution for what it is for the moment.
ဟုတ်ပါတယ်စစ်တပ်ကရှိနေပါသေးတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အနေနဲ့တရားဥပဒေစိုးမိုးရေးမှာယုံကြည်မှုအပြည့်အဝရှိနေပြီးလက်တလောအခြေအနေအရဖွဲ့စည်းပုံအခြေခံဥပဒေအသက်ဝင်နေသေးတဲ့၍ကျမတို့ဒီဖွဲ့စည်းပုံကိုလက်ခံထားပါတယ်ဒါပေမဲ့လည်းကျမတို့ဒီဖွဲ့စည်းပုံကိုပြင်ဆင်ကြပါတယ်ကျမတို့ရွေးကောက်ပွဲကာလတုန်းကဖွဲ့စည်းပုံပြင်ဆင်ရေးကိုဂရိပေးထားခဲ့တာပါ
မြန်မာနိုင်ငံနဲ့ပတ်သက်ရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအစဉ်တစိုက်ထောက်ပြနေတဲ့ရခိုင်ပြည်နယ်ပြဿနာကိစ္စကိုလည်းမစ္စတာဇကာရီယာကဒေါအောင်ဆန်းစုကြည်ကိုမေးခဲ့ပါတယ်အထူးသဖြင့်ဗုဒ္ဓဘာသာနိုင်ငံဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဦးဆောင်နေတဲ့နိုင်ငံမှာမွတ်စလင်လူနည်းစုတွေကိုနှိမ်ပန်းနှိပ်စက်တာအကြမ်းဖက်တာတွေဘာကြောင့်ဖြစ်နေရသလဲဆိုတဲ့မေးခွန်းအပေါ်မှာတော့
WellIt's been led by a Nobel Peace Prize winner only since the end of
ဒီ Nobel ငြိမ်းချမ်းရေးဆုရှင်ကလည်းပြီးခဲ့တဲ့မတ်လကမှနိုင်ငံကိုဦးဆောင်ရတာပါကျမစန္ဒပြုခဲ့သလိုတဟဇတဖြစ်မှုနားလည်မှုနဲ့တီးခန့်ခွင့်လွှတ်မှုစတဲ့အချက်တွေဖြစ်လာဖို့ကြိုးစားတဲ့နေရာမှာကျမတို့ပြဿနာတွေအများကြီးရှိပါတယ်ရခိုင်ပြည်နယ်ကပြဿနာကိုအဖြေရှာဖို့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့ကြတာကိုကြားမိမှာပါအဲ့ဒီတော့ကလည်းဒီလိုပြဿနာတွေကဘာတွေလဲဒါတွေဘာကြောင့်ဖြစ်ရသလဲဆိုတော့ရှင်မေးတဲ့မေးခွန်းတွေအတိုင်းကျမတို့အမေးခံရပါတယ်။အခုလို့ကြုံကြိုက်တုံပြောပြရမယ်ဆိုရင်ကျမတို့ရင်ဆိုင်နေရတဲ့ဒီပြဿနာတစ်ခုတည်းမဟုတ်ပါဘူး။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းကဒီတစ်ခုတည်းကိုပဲအာရုံစိုက်နေကြတာပါ။ဒါကြောင့်ကျမတို့အနေနဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းတဲ့အချိန်မှာနိုင်ငံရေးပါတီအတော်များများကစန့်ကျင်ခဲ့ကြပါတယ်။အခုလည်းအကြောင်းမျိုးမျိုးနဲ့စန့်ကျင်နေတော့မှာပဲ။ဒါကြောင့်အခက်အခဲတွေနဲ့ကျမတို့ရုန်းကန်နေရပါတယ်။
အင်းကြီးချင်းတရုတ်နိုင်ငံရဲ့မြမအပေါ်လွှမ်းမိုးမှုနဲ့အများစိုးရိမ်နေတဲ့မြစ်ဆုံဆဲစီမံကိန်းအကြောင်းကိုလည်းမစ္စတာဇကာရီယာကဒေါအောင်ဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ
်။ I don't think China is trying to dominate us. I think everywhere big powers do try.
တရုတ်ဟာကျမတို့ကိုလွှမ်းမိုးမှုရှိအောင်ကြိုးစားနေတယ်လို့ကျမမထင်ပါဘူး။ဘယ်နေရာမှမဆိုအင်အားကြီးနိုင်ငံတွေကစီးပွားရေးအရလက်ဦးမှုရအောင်သူတို့စွမ်းနိုင်သလောက်ကြိုးစားကြတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့အခုခေတ်ဟာတန်တမန်ရေးနည်းနဲ့လှုပ်ဆောင်တဲ့ခေတ်ကိုရောက်လာပါပြီ။တရုတ်ဟာကျမတို့ရဲ့အိမ်နီးချင်းနိုင်ငံမှာမြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပြီးအဲ့ဒီအတိုင်းကျမတို့ဆက်ပြီးတော့တည်ဆောက်သွားမှာပါ
။ဒါအပြင်အတိုက်ခံကောင်းဆောင်အဖြစ်နှစ်ပေါင်းများစွာနေအကျေချုပ်ခံထားရတဲ့အခြေအနေကနေအခုတိုင်းပြည်ရဲ့ကောင်းဆောင်ဖြစ်လာတဲ့အချိန်မှာဘလို့ကွာခြားချက်တွေရှိခဲ့တယ်လဲဆိုတဲ့မေးခွန်းကိုတော့ကွာခြားမှုတိတ်မရှိကြောင်းနဲ့နေအကျေချုပ်ခံထားရစဉ်မှာဆုံးဖြတ်ချက်အများအပြားကိုကိုယ့်ဘာသာကိုယ်ပဲပိုပြီးချမှတ်ခဲ့ရကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင်။
들어오시면 그냥 မြန်မာနိုင်ငံထဲမှာဥပဒေမဲ့လို့ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရပ်တွေပေါ်မှာထိထိရောက်ရောက်အရေးယူကန့်တွယ်မှုအားနည်းရစွာပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်။အရင်နှစ်ပေါင်းများစွာကြာတဲ့ဆေးဥချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေဘက်မှာအားနည်းခဲ့တာအမှန်ပါ။အခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲ။တရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစိန်ခေါ်ကဲဆန်းချက်တွေရှိနေပါလဲ။ခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘလောက်ထိအားထားနိုင်ပြီလဲ။ဒီကြောင့်ဒီကိုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပအဝင်ဆွေးနွေးမိများလူရဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရတဲ့အကြောင်းအရာကိုမိများလူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုစွနစ်လိုတဲ့အကြောင်းအရာကိုမင်းမြလိုတဲ့မိကုန်တွေကို comment အဖြစ်နဲ့ရေးသားထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန့်လေးမင်းမြန်ကြမယ်သောရရှင်တွေကိုကြိုဆိုပါရခင
်ဗျ။အင်္ဂါညတိုင်းရဲ့လေလံအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရကိုစားဒေါအောင်ဆန်းစုကြည်ကကုလသမဂ္ဂအထွေထွေညီလာခံမှမင်ကုန်းပြောကြရင်မြန်မာနိုင်ငံရဲ့အတွင်ကူပြောင်းရေးစိန်ခေါ်ချက်တွေလူ့အခွင့်အရေးအခြေအနေတွေတိုးတက်အောင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်မှန်းထားကြောင်းပြောကြားတော့ပါတယ်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့လူ့အခွင့်အရေးလှုပ်ရှားသူတူဖြစ်တဲ့ညီမြချင်းနဲ့မြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်
မင်္ဂလာပါကောမျိုးမင်းအခုလိုကျွန်တော် VOA နဲ့တွေ့ဆုံမေးမြန်းခွင့်ပြုရတဲ့အတွက်ထူပဲကျေးဇူးတင်ပါတယ်အရင်ဆုံးကျွန်တော်မေးချင်တာတော့အခုကုလသမဂ္ဂထွေထွေညီလာခံမှာဒီမြန်မာစိုးရဲ့ကိုစားပြုပြီးတော့ဒေါ်အောင်ဆန်းစုကြည်ကမင်္ဂွန်ပြောသွားပါတယ်ဒီမင်္ဂွန်ပြောတဲ့အထဲမှာတော့သူကတော့အသွင်ကူပြောင်းရေးကလာစင်ခေါ်မှုတွေနောက်ပြီးတော့ဒီစိုးရတဲ့အနေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေလည်းသူကအသိအမှတ်ပြုပြီးပြောသွားပါတယ်ဟိုတခုရှိတာတော့ဒါဆက်စုနှစ်ပေါင်းများစွာဒီမှာပထမဆုံးအရသာအစိုးရနေပြီးတော့ကုလသမဂ္ဂထွေထွေညီလာခံမှာမင်္ဂွန်ပြောတဲ့မင်္ဂွန်စကားတခုအနေနဲ့ထူးခြားချက်လည်းဖြစ်ပါတယ်ဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ရဲ့ကုလသမဂ္ဂထရီညီလာခံမင်ကောကဒီနိုင်ငံတကာအတိုင်းဝိုင်းအတွက်ကိုဘယ်လောက်ထိဆွဲဆောင်မှုရှိနိုင်မလဲဘယ်လောက်ထိဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုတိတ်ညွန့်လာအောင်ပြောနိုင်တယ်လို့ကိုမျိုးမင်းအနေနဲ့ယူဆတယ်ခင်ဗ
ျပထမဦးဆုံးကတော့ပြည်သူလူထုကနေရွေးချယ်တင်မြှောက်တဲ့အယက်သားအစိုးရကိုစားပြုပြီးတော့ဒီလိုမျိုးတင်ပြနိုင်တာကျွန်တော်တို့တိုင်းပြည်အတွက်ဂုဏ်ယူဖို့ရှိပါတယ်နောက်တစ်ခါကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဘက်ကို UTP ပြောင်းလဲနေတယ်ဆိုတဲ့အယူဆကိုကဘာကနေတည်သွားတာကျွန်တော်ရှိပါမယ်။အဲ့ဒီနေရာမှာတခြားအရင်အစိုးရနဲ့မတူညီတဲ့ချက်ကတော့အရင်အစိုးရကတော့တိုင်းပြည်တွင်းမှာဖြစ်တဲ့အကြောင်းအရာတွေကိုအမှန်တိုင်းတင်ပြတာမဟုတ်ဘဲနဲ့မြန်မာပြည်အေဂျင့်တာရတယ်ဆိုတဲ့ပုံစံမျိုးပဲနောက်တစ်ခါဖြစ်ပျက်နေတဲ့အကြောင်းအရာတွေကအနောက်နိုင်ငံသို့မဟုတ်တိုင်းပြည်ကိုစူပူခြင်းနဲ့သူတွေလှုပ်ဆောင်ချက်တွေပဲသူတို့မြင်ကြတာရှိတယ်။ဒေါ်အောင်ဆန်းစုကြည်ပြောကြားသွားတာကတော့ဖြစ်နေတဲ့ဖြစ်ပျက်တွေသူတွေလှုပ်ဆောင်မှုတွေဖော်ပြတာမကဘဲနဲ့တကယ်တမ်းကြုံတွေ့ရမယ့်အရာတွေဒါတွေလှုပ်ဆောင်မှုအတွက်ဆက်လက်ခရီးရှည်ဘလောက်ထိရှိသည်ဆိုတာကိုပုံပွင့်လင်းတင်ပြခြင်းကရိုးသားပွင့်လင်းမှုလို့ပြောချင်ပါတယ်။နောက်တစ်ခါကဘာကအတိကအာယုံစိုက်နေတဲ့ကျွန်တော်မြန်မာပြည်မှာဖြစ်နေတဲ့ပြည်တွင်းရေးကိစ္စကိုငြိမ်းချမ်းရေးကိစ္စကိုအထူးဦးစားပေးသွားတယ်။မေးခွန်းနေအများကြီးရှိနေတဲ့ရခိုင်ပြည်နယ်နဲ့တော့ကျွန်တော်ကိုဖီအာနန်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်အကြောင်းပြောသွားတယ်။ဒီဟာတွေကစိန်ခေါ်မှုတွေရှိနေတော့မယ်။သူ့အနေနဲ့ဒါကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့တန်တိတ်ထန်ချထားတဲ့ပုံစံပြောခြင်းကတိုင်းပြည်ရဲ့အခြေအနေမှန်စိန်ခေါ်မှုတွေဒီကိုကဘာကနေတည်သွားအောင်လှုပ်ဆောင်နိုင်တဲ့အတွက် impressive လို့ခေါ်တဲ့ဂုဏ်ယူစရာပြောကြားချက်ခုတော့ဖြစ်ပါတယ
်။ဟုတ်ကဲ့တခုရှိတာပေါ့လေဒီအစိုးရတက်တက်လာတော့ဒီအစိုးရတက်ဖြစ်နေတောင်းယူတာဒီနှစ်တောင်လုံးမပြည့်သေးပါဘူး။ဒါပေမဲ့ဒီကြားကာလမှာပေါ့လေဟိုမြန်မာနိုင်ငံရဲ့လူခွေချင်းတွေသူသဖြင့်ကတော့ဒီတန်းသားတွေနဲ့လက်နက်ကန် prepcut တွေနောက်ဒီရခိုင်ရေးကိစ္စလိုနိုင်ငံတကာအာရုံစိုက်နေတဲ့ကိစ္စမျိုးတွေမှာဒီတုတ်တက်မှုစုပ်ယုံမှုဘာတွေများမြင်ရလဲအခုအစိုးရတည်တံတလျှောက်မှာ
အစိုးရတည်တံတလျှောက်မှာကျွန်တော်တို့စူးစမ်းပြီးလှုပ်ဆောင်မှုတွေတော့တွေ့ရတယ်ဗျအရင်ကလိုမဟုတ်ဘဲနဲ့ဖြစ်နေတဲ့ပြဿနာကိုမရှိတယ်လို့ညင်းတဲ့အစင်တော့မဟုတ်ရှိနေတာကိုသူ့နဲ့သုံးသက်တယ်စူးစမ်းပြီးလှုပ်ဆောင်တယ်တချို့နေရာမှာအခက်အခဲရှိတိတိုင်အောင်လှုပ်ဆောင်တဲ့ဟာမျိုးဥပမာနိုင်ငံရေးအကျဉ်းသားမရှိဘူးဆိုပြီးတော့ပြောထားတဲ့အရင်အစိုးရရဲ့ပြောကြားချက်ကိုနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးခြင်းအဖြစ်လှုပ်ဆောင်တယ်ဖိနှိပ်တဲ့ဥပဒေတွေမရှိပါဘူးလို့ပြောထားတဲ့ချက်ကိုဥပဒေတွေပြောင်းအောင်ပြင်အောင်ကြိုးစားပြီးလှုပ်ဆောင်မှုကဒီလှုပ်ဆောင်ချက်ပါတစ်ချိန်တည်းမှာစိန်ခေါ်မှုတွေအများကြီးရှိခဲ့တဲ့ဟာတွေရှိတယ်ကျွန်တော်တို့အထူးဖြင့်ကျွန်တော်ပြောနေကြတဲ့ဒီရခိုင်ပြည်နယ်အရေးမှာဆိုလို့ရှိရင် လုံလို့ရှိရင်လည်းပြဿနာတက်မယ်မလုံဝဲထားပြန်လည်းပြဿနာတက်မယ်ဒါပေမဲ့ရဲရဲဝင်းဝင်းနဲ့သူယုံကြည်တဲ့အတိုင်းစုံစမ်းစစ်ဆေးရေးကော်မရှင်နေဖွဲ့မယ်ဒီကိစ္စကိုအရေးတကြီးလှုပ်ဆောင်မယ်ဆိုတဲ့အကြောင်းအရာကိုသူအနေနဲ့လှုပ်ဆောင်တယ်စိန်ခေါ်မှုကပါလေလက်မခံတဲ့သူတွေပါတယ်လက်မခံတဲ့သူတွေရှိလာတယ်ပြိပခါတွေတိုးလာတယ်ဒါပေမဲ့သူရအောင်လှုပ်ဆောင်သွားတယ်အဲ့တော့လှုပ်ဆောင်တင်တာလှုပ်ဆောင်သွားတွေ့ရငင်းကြိုင်းကိစ္စလည်းဒီတိုင်းပဲငင်းကြိုင်းကိစ္စမှာအရင်တော့လိတ်ခဲတင်းတင်းဖြစ်နေတဲ့ငင်းကြိုင်းကိစ္စတွေကိုအကောင့်ထဲမဖော်နိုင်ဘူးရှေ့မတိုးနိုင်ခဲ့ဘူးဒါပေမဲ့တင်ပင်းလုံးနီလာကန်နဲ့သူရှေ့တိုးထိုင်အောင်ကြိုးစားတယ်ဒါပေမဲ့ပြဿနာကကြံနေတဲ့သူတွေကြံတယ်နောက်တစ်ခါမှငင်းကြိုင်းကိစ္စမှာလှုပ်ဆောင်တဲ့တိုင်းရင်းသားတွေဘက်နဲ့အတိအကဒီဘက်မှာလက်နက်ကိုင်းကိစ္စကိုတာဝန်ယူထားတဲ့ဒီကာကွယ်ဦးစီးချုပ်နဲ့ကျွန်တော်ပြဿနာတွေရှိတာတွေ့ရတယ်အပြောအဆိုရတိတ်အဆင်မပြေတာရှိတယ်ဝင်ခံမှုတွေစိန်ခေါ်မှုလည်းရှိတယ်ဒါပေမဲ့ဒါရအောင်သူစူးစမ်းပြီးသွားလုပ်တယ်အဲ့တော့လုပ်တဲ့နေရာမှာတော့ကျွန်တော်ကဖြစ်ချင်တဲ့စန္ဒ political will လို့ခေါ်တဲ့စိတ်ဆန္ဒပိုင်းကိုကျွန်တော်သဘောကျတယ်ဒါပေမဲ့အခက်ခဲတွေအများကြီးပဲတစ်ဖက်ကဖိအားတွေရှိတယ်လို့ဖိအားတွေစုံနေတယ်နောက်ကပြောင်းကျင်တဲ့တိုင်အောင်ပြောင်းလို့မရတဲ့စိန်ခေါ်မှုတွေရှိနေတဲ့အတွက်ကြောင့်မလို့လှုပ်ချင်တဲ့တိုင်အောင်အခက်ခဲတွေအများကြီးရှိနေတော့တွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ဒီနယူးယောက်မှာရောက်နေတော့မှာပဲပြောသွားတာတခုရှိပါတယ်ဒါကတော့ဒီနှစ်မှာထူးထူးခြားခြားပေါ့လေပြည်သူ့ကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှာမဟုတ်ဘူးဆိုတော့သူပြောသွားပါတယ်အထူးသဖြင့်ကတော့ဒီပုံမှန်အဖြစ်ဒီလူခွင့်ရေးကိစ္စတွေပိုင်းနဲ့ပတ်သက်ပြီးတင်ပြရတဲ့တတိယကော်မတီကသူတို့အဆိုပြုမှာမဟုတ်တော့ဘူးတဲ့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကဒီနေ့ကထွက်လာစရာမရှိဘူးဆိုတော့ဒါမဲ့တခုရှိတယ်ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ထွက်မလာတဲ့အတွက်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်အထူးသဖြင့်ဒီလက်နက်ကိုင်ပရိခတ်တွေဖြစ်နေတဲ့ဒီတက်မလို့ကလူခွင့်ချိုးဖောက်မှုတွေရှိရဆိုဆွဆွဲချက်တွေမကြာခဏကြားနေရဒါရင်းနဲ့ပတ်သက်လို့စောင့်ကြည့်အကဲခတ်မှုတွေမှာပိုင်းနေမှာအားနေသွားစရာမရှိဘူးလား
ဟုတ်ကဲ့ကျွန်တော်တို့နှစ်တိုင်းပါနေကြမြန်မာနိုင်ငံရဲ့လူအခွင့်အရေးနဲ့နိုင်ငံရေးကိုအကြံပြုတဲ့ကုလသမဂ္ဂလုံခြုံရေးကုလသမဂ္ဂအထွေထွေနီလာခံရဲ့အဆုံးဖြတ်ချက်ဒီနှစ်ကတက်လာဖို့တော်တော်ခက်ခဲသွားတွေ့ရပါတယ်တစ်ဖက်ကကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တိုင်းပြည်ကအမှန်တကယ်ပြောင်းလဲတယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်လည်းဒီလိုမျိုးရွေးချယ်ပြီးတော့နိုင်ငံတကာကဖိအားပေးတာမကြိုက်ပါဘူးတကယ်ပွင့်လင်းလာရင်ပွင့်လင်းတဲ့တိုင်းလက်ခံမှာတို့တက်မှုအတိမှတ်ပြပါကျွန်တော်တို့ကိုယ်တိုင်ဒါမျိုးတောင်းဆိုပါမယ်ဒါပေမဲ့အခုတစ်ခေါက်မှာကျွန်တော်စီမှာတကယ်တမ်းစိုးရိမ်စရာအချက်တွေကပြီးပြီဒါတွေပျောက်သွားပြီလားမပျောက်သေးဘူးဗျထိုးစစ်ဆင်မှုတွေဆက်ရှိနေတယ်အရင်တော့တနက်တန်နေတိတ်ခဲ့တဲ့ကရင်မာတော်ပြန်ပြီးတော့ဖြစ်နေတဲ့ကိစ္စတွေရှိနေတယ်တိုင်းရင်းသားဒုက္ခတွေဒီကိစ္စကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြိပကကိစ္စလည်းမပြီးသေးဘူးအဲ့ဒီမပြီးဖို့အတွက်ကျွန်တော်တို့စိန်ခေါ်မှုတွေရှိနေတာဟာလူတိုင်းသိနေတဲ့အချက်ပဲအဲ့တော့ဒါမျိုးကိစ္စတွေကိုအမြန်အစံပြီးစီးဖို့နောက်တစ်ခါအဖြေရှာတဲ့အချိန်မှာဒီတိုင်းပြည်ရဲ့အကျိုးအတွက်ဝိုင်းဝန်းပြီးတော့ဆန့်ကျင်ပြီးတော့တားဆီးနေတဲ့အရာတွေမဖြစ်ဖို့အတွက်နောက်တစ်ခါလက်နက်ကိုင်ပြိပခိုင်ငြိမ်းချမ်းဖို့အတွက်ဒေါ်အောင်ဆန်းစုကြည်စူးစမ်းသူတို့တခြားသူတွေစူးစမ်းဖို့လိုအပ်တယ်အခုလိုမျိုးဖိအားပေးမှုတွေညော့သွားရင်ကျွန်တော်တို့ခုနလိုပူပေါင်းဆောင်ရွက်တဲ့နေသူကမပူပေါင်းတော့မယ်နဲ့ကဘာကြီးကိုဂယူးဆိုင်စရာမလိုပါဘူးစိတ်သက်ဖြစ်လို့ရှိရင်ဒေါ်အောင်ဆန်းစုကြည်တဲ့ပုံမူတော်မှအခက်ခဲတွေပုံများလာမယ်အဲ့တော့ကျွန်တော်တို့ယူဆရလူခွေးကိစ္စနဲ့ပတ်သက်လို့လုံးဝမပြီးသေးဘူးတိုးတက်လာတာရှိသလိုစိန်ခေါ်မှုတွေရှိသလိုစိန်ခေါ်မှုအစ်စ်တွေလည်းပေါ်လာနိုင်တယ်အဲ့ဒါကိုမျက်ခြေမပြတ်စောင့်ကြည့်နေသေးပါဆိုတဲ့နိုင်ငံတကာအာရုံစိုက်မှုတော့ဒီနှစ်တော့ရှိသင့်သေးတယ်ဒါပေမဲ့မရှိတဲ့အချိန်မှာတော့ကျွန်တော်တို့ကတော့ထပ်ပြီးတော့လုံနိုင်တာကတော့ဖြစ်နေတဲ့အဖြစ်အပျက်ကိုကဘာတိအောင်ကြီးညာတာပဲလုပ်လို့ရမယ်အမှန်တော့စောသေးတယ်လို့ပဲကျွန်တော်ပြောချင်ပါ
တယ်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံလူခွင့်အခြေအနေနဲ့ဒီနိုင်ငံတကာဆက်ဆံရေးအပိုင်းပေါ့နော်။နောက်အခုဒီပိုင်းကျွန်တော်ထပ်ပြီးဆွေးနွေးချင်တာကတော့ဒီမြန်မာနိုင်ငံလူခွင့်အခြေအနေဟိုပြောမယ်ဆိုလို့ရှိရင်တော့လောလလတ်ကိုပဲဟိုတောင်းနေဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလူခွင့်အခြေအနေလို့ပြောရင်ဒီမြန်မာနိုင်ငံလူဟိုအမျိုးသားလူခွင့်ကော်မရှင်ကမပါမဖြစ်တဲ့ပြောမယ်ကိစ္စအခုခုနောက်ဆုံးဆိုရင်လည်းပဲဒီလူခွင့်ကော်မရှင်နဲ့ပတ်သက်ပြီးအော်တောင်းနေဖြစ်နေတာရှိရဲဒီအချုပ်ဆိုင်ရာကော်မလေးနှစ်ယောက်ကိုညှဉ်းပန်းနှိပ်စက်ခံရတဲ့ဆိုပြီးဆွဆွဲချက်တွေနဲ့ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူတို့ဖြစ်ရှင်းပုံဖြစ်ရှင်းနေရနီးလည်းမကြောက်ဘူးဆိုပြီးတော်တော်များဝေဖန်တယ်ဝေဖန်တော့လည်းသူတို့ဒေသရှင်လုံးမလုပ်ပြီးဖြစ်ရှင်းပါတယ်ဟိုကိုအောင်မျိုးမင်းတို့သွားတာလည်းကျွန်တော်တွေ့ပါတယ်ဆိုတော့ဒီလိုဖြစ်ရှင်းတဲ့ပုံမှာလည်းဟိုလူရဲတိတ်ဘဝမကြရတဲ့ရှိရဲအခုနောက်ဆုံးဆိုလို့ရှိရင်လွတ်တော်မှာတော့မှာပဲဒါကိုအရေးကြီးအစိုးတင်ပြီးတော့ဒါကိုဒီကော်မရှင်နဲ့လူတချို့အရေးယူပေးဖို့အထည်အောင်ပြောတာဆိုတာဖြစ်လာတယ်ဆိုတော့ဒီလူခွေလို့ရှာသူတူအနေနဲ့ပေါ့လေအခုဒီကော်မရှင်ရဲ့ဒီကလေးမလေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မှာလူခွေရေးကော်မရှင်ရဲ့ဆောင်ရွက်ပုံတွေကကျင်းနဲ့အားရစရာလို့ယူဆတာ
ကျွန်တော်အနေနဲ့ဒါကိုတော်တော်များပြောပြပေးပါပြီကော်မရှင်ရဲ့လုတ်ပိုင်ခွင့်ရဒီကိစ္စကြီးစုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်အဲ့ဒါကိုသူတို့အပြည့်အဝအသုံးချပါတယ်ဒါကတော့သူ့ရဲ့လုတ်ပိုင်ခွင့်ကိုသူတို့သုံးတာဒါပေမဲ့လုတ်ပိုင်ခွင့်ထဲမှာစုံစမ်းစစ်ဆေးတဲ့အချိန်မှာတကယ်လို့များတိုင်းပြည်မှာရှိတဲ့ဥပဒေတွေကိုချိုးဖောက်တယ်တိုင်းပြည်ရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်လို့ရှိရင်လည်းတင့်တော်သူလို့လောက်ဆောင်အောင်မယ်ဆိုပါထားပြီးသားအခုတော့ ဆုံနှန်းစစ်ဆေးတယ်ဒါပေမဲ့ဒီလောက်ကြီးမားလာတဲ့ရာဇဝတ်မှုမျိုးကလေးတွေရရက်ဆက်ဆက်ထိကြိုက်တဲ့ကလေးခွင်ချုပ်ဖောက်မှုမျိုးကိုတကယ်တမ်းအမြင့်ဆုံးတရားဥပဒေနဲ့အရေးယူနိုင်ဖို့လှုပ်ဆောင်တဲ့အပိုင်းမှာသူတို့အားနည်းသွားခဲ့တယ်အမှန်တော့လူခွင်ကြောင်ကျွမ်းကျင်တဲ့သူဆိုလို့ရှိရင်ဒီအမှုမျိုးကကြေအေးယုံနဲ့မလုံလောက်ဘူးဆိုတာသိမှာပါဒါပေမဲ့ဒီလိုမျိုးအမှုမျိုးကြေအေးမှုနဲ့ကြေအေးလိုက်တာကိုငွေနဲ့ကြေအေးလိုက်တာသူတို့လက်ခံခြင်းကသူတို့ရဲ့အားနည်းချက်ဖြစ်သွားပြီအမှန်ဆိုလူခွေကာကွယ်စောင့်ရှောက်မဲ့သူကကျူးလွန်မှုကိုသိယုံနဲ့ဖော်ထုတ်နေမကဘဲနဲ့ထိုက်သင့်တဲ့အရေးယူမှုဖြစ်အောင်လှုပ်ဆောင်ပေးရမယ့်တာဝန်ရှိပါတယ်ဒါကိုသူတို့မလှုပ်ဆောင်ခြင်းကပြည်သူလူထုကနေထောက်ပြစရာဖြစ်သွားတယ်သူတို့ဘက်ကပြောစရာရှိပါတယ်သူတို့ရဲ့ဥပဒေအရလူခွေကော်မရှင်ကစုံစမ်းစစ်ဆေးဖို့တာဝန်ရှိတယ်အရေးကြီးပေးဖို့တာဝန်မရှိဘူးဆိုတာဟုတ်ပါတယ်ဒါကဥပဒေရဲ့အားနည်းချက်တစ်ခုဖြစ်တယ်ဒါပေမဲ့ကိုယ်တိုင်အမှုဖွင့်သည်မရသည့်တိုင်အောင်ဒီကိစ္စမတရားတာမှန်းသိတယ်ငွေနဲ့ကြေးအေးလို့မသိတဲ့ကိစ္စမျိုးရှိရင်တခြားသူတွေကိုဒါမျိုးနီးနဲ့တရားအမှုဆွဲလို့ရတယ်ဆိုတဲ့ဟာကိုဘာကြောင့်မလုပ်ဆောင်လဲဒီလောက်လေးကြိုးပမ်းမှုတော့မလုပ်နိုင်ဘူးလားတဦးချင်းရဲ့ကြိုးပမ်းအားထုတ်မှုကအဲ့လောက်မရှိတော့ဘူးလားအဲ့ဒါထောက်ပြချင်ပါတယ်အဲ့တော့လှုပ်ဆောင်မှုတိုင်းလှုပ်တာရှိပါတယ်ဒါပေမဲ့လှုပ်ဆောင်မှုကိုပြစ်ပြဝမလှုပ်ဆောင်တာရဲ့လှုပ်ဆောင်မှုဒီလောက်ရှိတယ်ဆိုတဲ့စင်ကြီးနဲ့ဖြစ်သည်များပြီးရောဆိုတဲ့လှုပ်ဆောင်ချက်ကအမှန်တကယ်လူခွေကာကွယ်စောင့်ရှောက်လူသောကော်မရှင်များနဲ့အားကောင်းသောလူခွေရဲ့လက္ခဏာမဟုတ်ပါဘူးအဲ့ဒီဘက်မှာတော်တော်အားနည်းသွားပါတယ
်ဆိုတော့ဒီမြန်မာနိုင်ငံလူခွေကော်မရှင်ကတကယ်တကယ်တော့ဒီအရင်ဆိုးရိုက်လက်ထက်မှာစပြီးဖွဲ့စည်းလာကြတဲ့ဟိုမေကွန်ထုတ်ဆရာလည်းရှိရတချို့ကဝေဖန်တာလည်းရှိဆိုတော့ခုလက်ရှိမြန်မာနိုင်ငံလူခွေကော်မရှင်အခန်းကဏ္ဍဘလောက်များဟိုလုံစဖွဲ့စည်းစဉ်ကာလနဲ့ခုချိန်ထိပေါ့လေဟိုကြီးကြီးမားမားစောင့်ရဲချက်တွေအားရချင်တဲ့ဆရာတွေရောဘာတွေများရှိခဲ့ဘူးလဲ
အဲ့ဒီနေရာမှာတကယ်လို့ကော်မရှင်သာသွားမိမယ်ဆိုရင်ပညာပေးမှုတွေလုပ်ပါတယ်သွားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ပါတယ်အောင်မြင်မှုအနေနဲ့ပြောပါလိမ့်မယ်ကျွန်တော်အနေနဲ့ဒါကိုအတိမတ်ပြပါတယ်စူးစမ်းမှုဒါပေမဲ့ရလက်ကိုကျွန်တော်ပူကြည့်ချင်တယ်တိုင်ကြားမှုတွေရရှိလာပြီးတဲ့နောက်ပိုင်းဘလောက်ထိတရားဥပဒေကိုစောင့်ကြည့်နိုင်လဲအဲ့ဒီဘက်မှာအားနည်းတယ်ဘာကြောင့်လဲဥပဒေကိုယ်တိုင်ကသူတို့ကိုတကယ်လို့များပူပေါင်းဆောင်ရွက်မှုမရှိလို့ရှိရင်အဲ့ဒီလူကိုဘယ်လိုမျိုးအရေးယူသင့်လဲဆိုရဲအကြံပေးချက်ပေးနိုင်တဲ့အခြေအနေတော့မရှိဘူးအခုကလက်ခံလာတဲ့ဟာကိုတက်ဆိုင်ရာဝန်ကြီးဌာနကိုလွှဲပေးတဲ့စာတိုက်ပုံသဘောမျိုးပဲဖြစ်နေတာဥပဒေရဲ့အားနည်းချက်အဲ့တော့ပထမဆုံးဥပဒေကိုကျွန်တော်တို့အားမရဘူးနောက်တစ်ခုကတော့ကော်မရှင်တွေရဲ့ဒီပညာရက်နဲ့ဒီစိတ်သက်ပိုင်းဆိုင်ရာမှာကျွန်တော်တို့တချို့လူတွေပေါ်မှာသိသဘောမကျပါဘူးခုနကတော့ဖြစ်တဲ့ကိစ္စလိုမျိုးဒါကအရန်ကိုချိုးဖောက်တာဖြစ်တယ်ရာဇဝတ်မှုချိုးဖောက်မှုလည်းမြောက်တယ်ကလေးသူငယ်ဆိုင်ရာအခွင့်အရေးချိုးဖောက်တာလည်းမြောက်တယ်။ဘာကြောင့်အဲ့လိုမျိုးဆွဆွဝါဖြစ်တဲ့ဟာကိုဒီလောက်နဲ့ပြီးရင်ပြီးရောကြေနဲ့ရင်ပြီးရောနှစ်ဦးနှစ်ဖက်ကြေလည်ပြီးရောဆိုတဲ့အတွေးတိမ်မျိုးရှိရတာလေ။အဲ့ဒါကဘာကိုပြနေလဲဆိုတော့လူခွင့်ရေးဥပဒေပိုင်းကျွမ်းကျင်မှုရယ်။လူခွင့်ရေးကိုငါတို့တကယ်တမ်းကာကွယ်မယ်ဆိုတဲ့စိတ်ရောကိုယ်ပါစိတ်အားထက်သန်မှုနဲ့နှလုံးသားပါလူခွင့်ပေါ်ယုံကြည်မှုမှာအားနည်းနေပါတယ်။အဲ့ဒါတွေကအဲ့နှစ်ချက်နဲ့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ။
အဲ့တော့ဒီမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဟိုတုတ်တက်ဖို့ဆိုလို့ရှိရင်သူ့ရဲ့ဒီဖွဲ့စည်းပုံတွေပြင်ဖို့လိုရလားလူတွေပြောင်းဖို့လိုရလား
နှစ်ခုလုံးလိုအပ်ပါတယ်ဥပဒေကိုယ်တိုင်ကတကယ်လုတ်ပိုင်권ရှိသောအရာမျိုးရှိဖို့လိုအပ်တယ်ဒါမှသာစိတ်တက်မှန်မှန်နဲ့နေရာမှန်ကိုရောက်လာတဲ့ကော်မရှင်ဝင်အစ်စ်တရားလဲတာဝန်ကိုတည်တဲ့ပုံမှန်ထမ်းဆောင်နိုင်မှာဖြစ်ပါတယ်တခါတလေဘလောက်ထိဥပဒေကကောင်းဥပဒေကိုအသုံးပြုပြီးတော့ကာကွယ်ပေးခြင်းနဲ့စိတ်မျိုးမရှိဘူးဒါကိုတာဝန်ရမဟုတ်ဘဲနဲ့ခန့်အပ်မှုကြောင့်ဒါမှမဟုတ်ရှင်ကိုယ့်ရဲ့ခံစားမှုကြောင့်လုပ်လို့ရှိရင်လည်းဥပဒေကိုအသုံးမချတာဖြစ်တဲ့အတွက်လူကောမူကောပြင်မှုလိုအပ်ပါတယ်။မူကလူခွေကိုအမှန်တကယ်ကာကွယ်ပေးနိုင်တဲ့အခွင့်အာဏာရှိသောမူရှိဖို့လိုအပ်တယ်လို့ဒီမူကိုအသုံးချပြီးတော့နိုင်ငံသားအလုံးကိုခွဲခြားမှုမရှိဘဲနဲ့ထိုက်တင်သောကျွန်တော်တို့ပေးဆက်မှုတွေထိုက်တင်သောနစ်နာကြေးတွေကိုရရှိပိုင်권ကိုလှုပ်ဆောင်နိုင်တဲ့သူအချိန်မရွေးလူခွေနဲ့ပတ်သက်ပြီးတော့လုပ်မယ်ဟဲဆိုတဲ့စိတ်ဆန္ဒရှိတဲ့သူတွေဒီလူတွေလည်းလိုအပ်ပါတယ်
။ Okay, for you, thank you so much.
Okay, thank you.
ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတို့ရရှင်တို့ပြုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နာနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာတော့
လက်တလောပြဿနာအရင်းခံမှာရဲတပ်ဖွဲ့ရဲ့ပြဿနာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ပြဿနာကို
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာပါအဲ့ဒါအပြင်ကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာဖြစ်တယ်လို့မြန်မာပြည်ကပေးစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်အခုပထမဦးဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်မအေးတာနာကျော်ကတင်ဆက်ထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာ
တော်ရှင်ရဲ့ပေးစာတွေ email တွေပြီးတော့ Facebook ပေါ်ကအမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြဖို့အချိန်ရောက်ပါပြီเนาะနောက်ပိုင်းမှာတော့တော်ရှင်တွေကိုနောက်တိုင်းတလေးတပုတ်နဲ့ဖြောပြပေးမယ်အပြင်တော်ရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတလေးဆောင်တွေလည်းမြန်မာတချင်းလေးတပုတ်နဲ့မေတ္တာတလေးဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့တော်ရှင်ရဲ့စာတွေကိုအရင်ပြောပြပေးသွားခြင်းပါတယ်ဆိုင်းအောင်မင်းထွန်းဆိုတဲ့သရရှင်တယောက်က VOE ကိုစာရေးတာအခါပေါင်းမနေတော့ပါဘူးပြန်ချပေးတာလည်းတစ်ခါမှနားမထောင်ရပါဘူးဘာကြောင့်မှလဲဆိုတော့မေးခွန်းထုတ်လာပါတယ်ဟုတ်ကဲ့ပါကိုဆိုင်းနိုင်မင်းထွန်းရေစာရီကတော့တက်နိုင်သမျှစူးစမ်းပြီးပြန်ချပေးပါရစေဒါပေမဲ့ကျမပြောဘူးသလိုပဲကိုရီးကိုတာတိတ်ဆန်တဲ့စာရီကိုတော့ကျမတို့ဒီကနေမှဖော်ပြပေးပါအောင်နော်သရရှင်ရဲ့စာရီကိုတော့တော်တော်များများတက်နိုင်သမျှဖော်ပြပေးပါရစေစာတော့ထပ်ရေးပါအောင်လို့ပဲပြောချင်ပါတယ်နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်လူအများစိတ်ဝင်စားခဲ့တဲ့ဒီလူခွင့်ရေးချိုးဖောက်တယ်ဆိုပြီးတော့ဒီအိမ်မော်မျိုးသမီးလေးတွေကိုအိမ်ပိုင်ရှင်တွေကနေပြီးတော့နှိပ်စက်တဲ့ကိစ္စအပေါ်မှာဒီလူခွင့်ရေးကော်မရှင်ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျမတို့ဘက်ကသတင်းတင်ပြတာအဲ့သတင်းကိုဖတ်ရှုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုနောက်ပိုင်းမှာဖော်ပြပေးသွားမှာဖြစ်ပါတယ်အခုတော့ကြားဖြတ်ပြီးတော့ဒီ Billboard Hot ဖြစ်ဆုံးတင်းနံပါတ်100မှာနံပါတ်30အတွင်းထဲကိုဝင်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးသွားခြင်းပါတယ်ရှင်ပြင်သစ်က electronic guitar ထုတ်လုပ်သူ DJ Snake ကနာမည်ကျော် Canadian အဆိုတော် Justin Bieber ရဲ့တည်ဆုံမှုနဲ့ဖန်တီးထားတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းကအခု Billboard Hot ဖြစ်ဆုံးတေးတရာအဆင့်မှာနံပါတ်12ကနေပြီးတော့အခုသတင်းပတ်မှာတော့နံပါတ်6အထိရောက်လာခဲ့တာပါ။ဩဂုတ်လ5ရက်နေ့မှာစတင်ဖြန့်ချိတဲ့သချင်းဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့မှာတော့ Billboard ရဲ့ Hot ဖြစ်ဆုံးတေးတရာအဆင့်ကိုနံပါတ်12နဲ့ဝင်လာတာဖြစ်ပြီးတော့ DJ Snake အတွက်ဒီဆင်းဝင်တဲ့ပထမအဆုံးသချင်းလည်းဖြစ်ပါတယ်။UK နိုင်ငံမှာနံပါတ်1နေရာအထိရောက်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာနံပါတ်30အတွင်းဝင်နေတဲ့ဒီ DJ Snake ဖန်တီးပြီးတော့ Justin Bieber တီးဆိုထားတဲ့ Let Me Love You ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်။I used to believe we were burning on the edge of something beautiful, selling a dream, smoking mirrors keep us waiting on a miracle, on a miracle. ဂျက်စတင်ဘီဘတ်တီဆိုပြီးတော့ဒီဂျက်စတင်ဖန်တီးတဲ့ Let Me Love You ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။နောက်ပိုင်းမှာတော့မြန်မာတေးချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ဖွင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ပြီးခဲ့တဲ့သတင်းပတ်တွေမှာမြန်မာနိုင်ငံမှာတော်တော်လေးလူပြောသူပြောများခဲ့တဲ့ဒီ Facebook ပေါ်မှာလည်းဒီသတင်းတွေပဲပလူပြန်နေတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သတင်းရှင်တွေမှတ်ချက်ရေးလာကြတာကိုဖော်ပြပေးစီမှာနေ။ဒီရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာညှဉ်းပန်းနှိပ်စက်ခံရတဲ့မိန်းကလေးငယ်2ယောက်အတွက်လိုက်ပါအကျိုးဆောင်တဲ့နေရာမှာနီးမှန်လက်မှန်နဲ့ဆောင်ရွက်တာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေတာကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပယ်ချသွားတာပါ။မိန်းကလေးငယ်တွေနေနာကြေးယူဖို့ကြေအေးဖို့ကျောင်းဝင်ဆေးဆက်ပေးခဲ့တဲ့လုပ်ရပ်ပေါ်မှာကော်မရှင်ကကာကွယ်ပြီးတော့ပြောဆိုသွားပေးမယ်လေ။လူ့အခွင့်အရေးလှုပ်ရှားသူတွေကဒါဟာမလုပ်သင့်မလုပ်ထိုက်တဲ့လုပ်ရပ်ဖြစ်နေထောက်ပြခဲ့ကြတာပါ။ဒီသတင်းနဲ့ပတ်သက်ပြီးတော့ပြည်စုံကတော့ဒီရန်ကုန်မြို့ကလူ့အခွင့်အရေးကော်မရှင်ရုံးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကိုယ်တိုင်ပြီးတော့တွားရောက်သတင်းယူခဲ့တဲ့ကျမတို့ရဲ့သတင်းတောင်မဲမိခါကတင်ပြခဲ့တာဖြစ်ပါလေ။ဒီသတင်းကိုနားဆင်ကြည့်ရှုပြီးတော့အောက်ကနေပြီးတော့မှတ်ချက်ရေးလာကြတဲ့သောရရှင်နေထဲမှာကျော်နိုင်ရှင်ဆိုတဲ့သောရရှင်က
စာလုပ်ပြီလို့ပြောရရင်တော့ကော်မရှင်ပေါ့ဗျာ။တကယ်တော့ဂျားပွဲစားအဆင့်ပါပဲ။ကော်မရှင်ဆိုတဲ့သဘောလှုပ်ဆောင်ချက်ကဘာလဲဗျ။ဘာပြဿနာပဲဖြစ်ဖြစ်မှန်ကန်တဲ့ဥပဒေအတိုင်းဖြစ်အောင်ကော်မရှင်ဆိုတာဖြစ်လာဖွဲ့စည်းလာကြတယ်လို့မြင်နေဗျ။ကျွန်တော်တို့အဖွဲ့နဲ့ဘာမှမဆိုင်ဘူး။သူတို့ပြဿနာသူတို့တွေကျင်းနေရင်ပြီးတာပဲဆိုလို့ရှိရင်ဘာအဖွဲ့မှလည်းဖွဲ့စရာမလိုတော့ပါဘူး။ဥပဒေအပြင်ကအလုပ်တွေလည်းကျင်းနေလို့ရှိရင်သူတို့လက်ခံမဲ့သဘောပါ
။နှစ်ဦးနှစ်ဖက်အခြေအနေတရားမဝင်တဲ့လုံရက်ကိုတော့မှဒီကော်မရှင်ကလက်ပိုက်ကြည့်နေတော့မှလားဆိုပြီးတော့ Facebook ပေါ်ကသောရရှင်ကျော်နိုင်ရှင်ကမေးခွန်းထုတ်လာပါတယ်။ Shine Yet ထုတ်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
Production and Promotion လှုပ်ဆောင်ပေးရတဲ့လူခွင့်ကော်မရှင်ဟာလူခွင့်ချိုးပေါက်နေမှန်းတည့်ရနဲ့ရာဇဝတ်မှုတင့်တဲ့ပြစ်မှုမှန်းတည့်ရနဲ့မိမိအဖွဲ့အစည်းရဲ့တာဝန်နဲ့ဥပဒေပိုင်းဆိုင်ရာကိုမျက်ကွယ်ပြုခြင်းမတိနားမလည်တဲ့ကျေးလက်မိသားစုဝင်တွေရဲ့အားနည်းချက်ကိုအသုံးပြုကာဥပဒေလမ်းကြောင်းကနေပြီးတော့သွေးဖဲအောင်ကြံဆောင်လှုပ်ဆောင်တဲ့သဘောတရားနေခြင်းမြင်နာခဲ့ရတဲ့မိသားစုတွေအနေနဲ့သက်ဆိုင်ရာလူမှုအဖွဲ့အစည်းတွေရဲ့အကူအညီအကြံဉာဏ်ရရှိအောင်ချိတ်ဆက်ဆောင်ရွက်ပေးရန်ပြက်ကွက်ခဲ့ခြင်းလူခွင့်ကော်မရှင်ရဲ့ဖြည့်ရှင်းဆောင်ရွက်ပေးပုံဟာပြစ်မှုကျူးလွန်ခဲ့သူများဘက်ကအားပေးကူညီတဲ့သဘောတက်ရောက်နေခြင်းဒါတွေကြောင့်ကော်မရှင်တာဝန်ရှိသူတွေကိုပါစစ်ဆေးအရေးယူစေခြင်းပါတယ်
။ကော်မရှင်တာဝန်ရှိသူတွေကိုပြန်ပြီးတော့သုံးသက်စစ်ဆေးပေးပါဆိုတဲ့ဒီသောရရှင်ကတောင်းဆိုလာတဲ့အချိန်မှာဆွေဆောင်အေးလွင်ခေမာတာဆိုတဲ့ဒီ Facebook နာမည်နဲ့သောရရှင်ကတော့
သတင်းစာရှင်းလင်းပွဲကလမ်းဘေးဈေးတွေတွေဈေးလူရောင်းနေကြတယ်လို့ပါပဲ။သတင်းတော်ဆိုသူတွေကစကားကိုလေးလုံးမကွဲတိုးတုတ်ရှင်းလင်းထိမိစွာမေးနိုင်သူ၃လောက်သာရှိပါတယ်။ဖြေတဲ့လူတွေကလူကြီးပီပီအတွေ့အကြုံရှိစွာဟွေတယ်လိန်တယ်ခောက်တယ်မှုတယ်ဒီနေရာပဲပြန်ရောက်လာတယ်။ဘိုးလိုတွေညက်လုံးထွေးပြီးစွဲတယ်ပတ်တယ်ခြေအောင်ပြတယ်စိတ်မရှိလို့ဒဲ့ပြီးတော့လူမိုက်စကားပြန်ပြောတယ်။ကင်မရာနဲ့ပုံမပြအောင်ဟန်ဆောင်ရည်ရသည်ဒီနေ့အကယ်ဒမီတည်ကြပြီအနာဘော်ဒုတ်ကြလို့ပောက်ကွဲနေတဲ့အတွင်ဒေါသကိုမရေးမိအောင်လူကြီးထာနဲ့ပြန်ဖုံးတယ်ထိတဲ့မိကွန်းကြတော့ဘာပြန်ဖြေရမှန်းမသိလို့ငုတ်တုံမိတယ်မြောက်မိုင်မိုင်နဲ့ရင်ထဲကအပူတွေဟတ်လို့ရေသန့်မှုတွေလည်းအတော်ကုန်သွားတယ်အဲယာကွန်းတွေအိုဗာလုဖြစ်ကုန်တယ်ပွဲစီစဉ်သူမတ်တရက်အခမ်းအနားမူကြီးကအခြေအနေကိုဖြတ်ထိုးညံနဲ့အမြန်သုံးသပ်ပြီးခလေးထာနဲ့ပွဲပြန်ဖြတ်တယ်ဟာဟာ
ဒါကတော့ VOA သောရရှင်တယောက်ဒီသတင်းကိုဖတ်ပြီးတော့ဒီ Facebook ပေါ်မှာသူ့ရဲ့အမြင်ကိုပြန်ပြီးတော့မှတ်ချက်ရေးလာတာပါ။ဇောဇောဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်
းမြန်မာနိုင်ငံရာဇသက်ကြီးပုံမှန်202ပြစ်မှုကျူးလွန်ပြီးကြောင်းတိလျက်နဲ့ဖြစ်စေ၊ယုံကြည်ရန်အကြောင်းရှိလျက်နဲ့ဖြစ်စေမိသူကိုမဆိုထိုပြစ်မှုနဲ့ဆက်လင်း၍ဥပဒေနှင့်အညီပေးရန်တာဝန်ရှိသောသတင်းကိုမပေးဘဲတမင်ပြက်ကွက်ရင်ထိုသူကို6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေ၊ငွေဒဏ်ဖြစ်စေဒဏ်နှစ်ရက်လုံးဖြစ်စေချမှတ်ရမယ်လို့ဆိုထားပါဗျ။ဒါကြောင့်လူ့အခွင့်အရေးကော်မရှင်ဟာရာဇဝတ်မှုမြောက်တဲ့ပြစ်မှုဆိုင်ရာဥပဒေပုံမှန်202ကိုချိုးဖောက်ခဲ့ပါဗျ
။ဟိုဘက်ကနေပြီးတော့ပုံမှန်နဲ့တက်ပြီးပြောလာလို့ဒီဘက်ကနေပြန်ပြောရပါတယ်။ဆိုပြီးတော့ဒီသရရှင်ဇော်ဇော်ကရေးလာတဲ့အချိန်မှာဦးဝင်းဇော်ရတနာပုံဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
စဉ်းစားကြည့်ပြီးတော့ဗျာရဲတို့လူ့အခွင့်အရေးကော်မရှင်တို့အမျိုးသမီးရေးရာတို့ကနဟူးအမှုတိုင်တန်းတဲ့အချိန်တုန်းကဒီအကြောင်းတွေသတင်းစာမျက်နှာပေါ်တင်ပြဖို့ပြက်ကွက်ခဲ့တယ်အများပြည်သူတွေမသိသေးပဲနဲ့ချိန်ပုံးခုတ်ပြီးတော့နင့်နာကြီးလိုလိုဂယူနာကြီးလိုလိုရော်ကြီးလိုလိုစစ်မှန်တဲ့ဥပဒေလမ်းကြောင်းကိုသွေးဖြီးပြီးတော့ငွေချင်းနဲ့ဖြည့်ရှင်ပေးလိုက်ကြတယ်။နှိမ့်ဆက်ခံကလေးတွေရဲ့မိသားစုရဲ့မတိနားမလဲတာဆင်းရဲတာရိုးရတာတွေကိုထောက်ထားကူညီမှုမရှိဘဲနဲ့ငွေချင်းချမ်းသာတဲ့တရားခံကိုတတ်တာစီမဲ့ငွေနဲ့ဖြည့်ရှင်တဲ့နီးနဲ့အမှုကျူးလွန်သူကိုကာကွယ်ပေးလိုက်ကြတာပါပဲ။ပြောကြသေးတဲ့နှိမ့်ဆက်ခံကလေးမိသားစုကိုငွေစုစုပေါင်း730တဲ့နေတယ်များတယ်သူတို့နဲ့မဆိုင်တဲ့ရဲဖွဲ့ရောသူတို့အဖွဲ့ပါလက်ထုံးငွေမယူဘဲနဲ့စေတနာနဲ့အလကားဆောင်ရွက်ပေးလိုက်တာပါတဲ့ အာယောအာယောဗျာပုံမြင်လားအိမ်မက်လီလားမြမပြီမနော်ဒါအိမ်မက်ကြားရတာနားဝမှာတစ်ဆူဆူကြီးဗျာ
လူခွင့်ရေဖောက်ဖျက်ခံရသူတွေကျူးလွန်ခံရသူတွေဘက်ကမကာကွယ်ပဲနဲ့ဟိုဘက်ကအမှုကျူးလွန်တဲ့သူတွေဘက်ကနေပြီးကာကွယ်ပေးပါတယ်ဆိုပြီးဒီသောရရှင်ကရေးလာပါတယ်မျိုးဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လူတယောက်ကိုဒဏ်ရာအနာတရားဖြစ်အောင်ကိုအင်းကချိုယွင်းအောင်နှင်းပန်းနှိပ်စက်တာဟာလူခွင့်ရေခေါင်းစဉ်အောက်တွင်မရှိပါဘူးပြစ်မှုဆိုင်ရာဥပဒေရဲအရေးယူပိုင်ခွင့်ရှိတာကြောင့်အစကတည်းကရဲလက်ထဲကိုအပ်ရပါမယ်မဆိုင်သူများဝင်ရှုပ်ပြီးတော့တရားခဏ်များပြေးခွင့်ကြုံရပါတယ
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ပေါ်တိုးတက်မှုကိုပြန်ပြောပြောရမယ်ဆိုတော့ဒီလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ကနေပြီးတော့အဲ့ဒီအချုပ်ဆိုင်ကအသက်ပြေးပြီးမိသားစုဝင်အားလုံးကိုအခုဆိုရင်တရားစွဲထားပြီးပါရင်နော်ဆက်ပြီးတော့အမှုပေါ်ပေါက်လာကလေးကအမှုဖွင့်တိုင်တန်းခဲ့တဲ့ကြောက်တရားရဲစခန်းကိုလည်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်ဝေဖန်မှုတွေခံရပြီးတော့ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပြီးဖို့ဝိုင်းပြီးတော့လက်မှတ်ထိုးတောင်းဆိုခံရတဲ့ဒီလူခွင့်ရေးကော်မရှင်ကိုတော့ဘလို့ဆက်ပြီးတော့ဂိုင်တွင်မလဲဆိုတာအခုထိမသိရသေးပါဘူးထူးခြားရင်ထူးခြားသလိုကျမတို့ VOA ကနေပြီးတော့ဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြန်မာတေးချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လဲဆက်ပြီးတော့ဖျော်ဖြေပေးဖို့မှာဖြစ်ပါတယ်မောင်ရီမြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုတော့တေးချစ်သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရဲ့ရှင်ဒီတော့ဒီတစ်ပတ်တော့သောရရှင်တွေကိုကျွန်မဟိုပြခဲ့တဲ့တစ်ပတ်ကလိုပဲတချင်းဟောင်းလေးတစ်ပုတ်နဲ့ပဲဖြောပြေးပေးမယ်လို့စိတ်ကူရပါတယ်အခုတလောတချင်းဟောင်းလေးတွေကိုဒီရုံးကိုလာကားပေါ်မှာနားဆင်မိရင်းနဲ့သောရရှင်တွေကိုလည်းတတိယမိလို့အဲ့ထဲကတချင်းတွေကမှကျမနားထဲကိုနည်းနည်းမှတ်မှတ်ထင်ထင်ရောက်လာတဲ့တချင်းတစ်ပုတ်ကိုသောရရှင်တွေကိုထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော် Train Rabo ဒီဆိုထားတဲ့ဒီ Diary နံပါတ်1နဲ့ Diary နံပါတ်2အခွေတွေက Diary နံပါတ်1ထဲကတချင်းလေးတစ်ပုတ်ပဲဖြစ်ပါတယ်မမင်းနဲ့တော့ဆိုတဲ့တချင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော
်မနေ့ဖက်တူအလေးရောက်ရင်မြောက်ပဲမိုးချုပ်တိုင်းမင်းမအိတ်စခင်မြောင်နေမလာတို့ရဲ့အတိတ်ကုန်ရည်တူဝေးအဝေးကကြားတဲ့တချင်းလေးတွေမင်းအတွေ့တွေမင်းအသေးလေးတွေထားဝစဉ်နေထိုင်ခွင့်ပြုခွင့်ရာစုပုံမှန်အချိန်မှန်တည်ရမယ်တွေ့တာသူစိတ်ချမ်းသာအောင်ကိုရဲ့ဘယ်မနေနေပါရီလုံးလုံးmeli bepian ko po te che bu ge de ka ma le cha ma me me no la ti be we we be si ri yang yao chin pian no ko dong a te che bu ge de ka ma le cha ma me me no jin ni ge ja na pat ta ke bu ja na ma me ne no
train robot ti so tha de me me ne no so de tchin le ko na sin ge ja ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တည်သခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစားမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအလုံးရွှင်လန်းချမ်းမြေ့ကြပါစေရှင
်ဒီမလေးတွေ့ကြတာတွေ့ချမ်းနေသေးလို့မင်းလေးတည်းရတော့ဒီနာမည်လေးပဲပြန်ခေါ်ဖို့သူတိတ်ချက်ဖူးခဲ့တဲ့ကောင်မလေးအကြောင်းမမေးနဲ့
တော့ဒါကတော့မအေးတန်နာကျော်စီစဉ်တိဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာပါအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုတင်ဆက်ပေးပါတော့မယ်အင်ကူမင်းကလေးနှစ်ယောက်နှိမ့်ဆက်ခံရမှုပြဿနာကနေဘာရီများတင်ငန်းစာယူတင်တဲ့ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။အခုရပိုင်တွင်ပြည်သူတွေစိတ်ဝင်စားဆုံးသတင်းတစ်ပုဒ်ကတော့ ရန်ကုန်မြို့လယ်ကနမဲကြီးအင်းဝအချုပ်ဆိုင်မှာအိမ်အကူအလုလုကင်နေတဲ့မိန်းကလေးနှစ်ယောက်နှစ်ပေါင်းများစွာအကြီးကျယ်နှိပ်စက်ခံခဲ့ရတယ်ဆိုတဲ့သတင်းပါမြန်မာနိုင်ငံမှာအင်ရှင်တွေကအိမ်အကူတွေကိုနှိပ်စက်တယ်ဆိုတာသိပြီးထူးဆန်းတဲ့သတင်းမဟုတ်ပေမဲ့နောက်ဆက်တွဲအနေနဲ့အဲ့ဒီမှုကင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်စီကိုရောက်သွားတာကော်မရှင်ကနေအင်ရှင်နဲ့အင်ကူမိဘတွေကိုခေါ်ယူတွေ့ဆုံညှိနှိုင်းပေးပြီးရော်ကြီးသိန်း90နဲ့ကြေးရေးစေခဲ့တာဒီအကြောင်းမီဒီယာအနှံ့ပြမှာဖော်ပြခဲ့ပြီးနောက်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်တာသတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေနဲ့သတင်းထောက်တွေအပြန်အလှန်အခြေတင်တွေဖြစ်ကြတာကော်မရှင်ကိုပြည်သူလူထုဝေဖန်မှုမြင့်တက်လာပြီးအခုနောက်ဆုံးကော်မရှင်အဖွဲ့ဝင်တချို့ကိုအရေးယူဖို့လွှတ်တော်တွင်အရေးကြီးအဆိုတင်တာစသဖြင့်ဆင့်ငယ်ပြဿနာတွေပေါ်ခဲ့လို့လည်းဖြစ်ပါတယ်အခုဖြစ်ပေါ်ခဲ့တဲ့ပြဿနာဟာအင်ရှင်ကအင်ကူကိုနှိပ်စက်တယ်ဆိုတဲ့သေးသေးမမွားပြဿနာမျိုးလောက်ပဲလားတိုင်းပြည်နဲ့ချီပြီးသင်ခန်းစာယူဖို့ရောမလိုအပ်ဘူးလားဆိုတာဆွေးနွေးတင်ပြသွားပါမယ်
လက်တလောဖြစ်စဉ်ဇလန်းအချင်းချုပ်ကတော့ရန်ကုန်မြို့လယ်ကအင်းဝအချုပ်ဆိုင်မှာအိမ်အကူဖြစ်သွားရောက်လုက ାଇ နေတဲ့အသက်16နှစ်နဲ့18နှစ်အရွယ်မိန်းကလေးနှစ်ယောက်ကာလကြာရှည်နှိပ်စက်ခံရတဲ့ဆိုတဲ့ကိစ္စမြန်မာနောင်းရဲ့သတင်းတောက်တယောက်ကသတင်းအစအနရသွားတာကနေအစာပြူတာပါသတင်းတောက်ကဆက်ပြီးစုံစမ်းတော့အဲ့ဒီမိန်းကလေးနှစ်ယောက်ဟာရန်ကုန်တိုင်းကော်မှုမြို့နယ်ကျေးရွာတရွာကမိန်းကလေးတွေဖြစ်တဲ့လူငယ်တဲ့9နှစ်ကစပြီးအင်းဝအချုပ်ဆိုင်မှာတလကြက်တောင်းခွဲနဲ့အေးအကူဖြစ်ဝင်ရောက်လုက ାଇ နေတဲ့အင်ရှင်တွေရဲ့ရရက်ဆက်ဆက်နှိမ့်ဆက်တာခံရတယ်မိဘတွေနဲ့လည်းတွေ့ခွင့်မရဆိုတဲ့အခြေအနေမျိုးဖြစ်ပါတယ်အဲ့ဒီလိုအချက်လက်တွေသိရပြီးတဲ့နောက်မှာသတင်းတော်ဟာပထမအဆင့်ရဲစခန်းမှာတွားရောက်အမှုဖွင့်တိုင်တန်းခဲ့ပါတယ်ရဲတပ်ဖွဲ့အနေနဲ့အဲ့ဒီမိန်းကလေးနှစ်ယောက်ကိုခေါ်တွေ့မေးမြန်းခဲ့ပေမဲ့နောက်ထပ်ဘာမှဆက်ပြီးလုက ାଇ တာမရှိပါဘူးဒီလိုနဲ့သတင်းတော်ဟာအဲ့ဒီကိစ္စမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုစာရေးသားတိုင်တန်းပါတယ်ဒီတိုင်တန်းမှုကြောင့်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဟာရဲစခန်းကိုအကြောင်းကြားပြီးဖြစ်စဉ်ကိုစုံစမ်းတင်ပြစေပါတယ်ရဲစခန်းကနေလူခွင့်ရေးကော်မရှင်စီတင်ပြတဲ့အစီရင်ခံစာမှာတော့ဒါဟာရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်မှုဖြစ်တယ်ကျုံ့ပြုမှုဖြစ်တယ်ဒါကြောင့်ဥပဒေကြောင့်အရာအရေးယူသင့်တယ်လို့တင်ပြခဲ့ပါတယ်အစီရင်ခံစာရပြီးတဲ့နောက်မှာလူခွင့်ရေးကော်မရှင်ဟာကော်မရှင်ပြဋ္ဌာန်းချက်ပါလုပ်ပိုင်ခွင့်အရာမိန်းကလေးနှစ်ယောက်ကိုနှိပ်စက်ခဲ့တဲ့အင်ရှင်ကိုရောအဲ့ဒီမိန်းကလေးနှစ်ယောက်ရဲ့မိဘတွေကိုပါခေါ်ယူတွေ့ဆုံစေပြီးနှစ်ဖက်ပြည်လည်မှုရအောင်ညှိနှိုင်းစေခဲ့တယ်လို့ဆိုပါရယ်ဒီနေရာမှာထူးခြားတာကလူခွင့်ရေးကော်မရှင်ဟာရဲတပ်ဖွဲ့ကတင်ပြတဲ့ရာဇဝတ်မှုမြောက်တဲ့မှုကင်းတစ်ခုကိုတရားဥပဒေအရအရေးယူရေးနီလန်းဆိုတာထက်ရော်ကျင်းယူပြီးကြေအေးရေးနီလန်းကျင့်သုံးအောင်ဆွဲဆောင်ခဲ့တာပါပဲဒါနဲ့ပတ်သက်ပြီးကော်မရှင်အစီရင်ခံစာမှာလည်းထင်ထင်ရှားရှားမြင်တွေ့ရပါတယ်ဒီလိုနဲ့၄-၅နှစ်လောက်ပြင်းပြင်းထန်ထန်နှိပ်စက်ခံထားရပြီးလူစင်မမီလောက်အောင်ဖြစ်ခဲ့ရတဲ့မိန်းကလေးနှစ်ယောက်ရဲ့ဒုက္ခကိုကြက်ငွေ30နဲ့လဲလှယ်လိုက်ရတဲ့အခြေအနေရောက်သွားစေပါတော့တယ
်လက်တလောပြဿနာအရင်းခံမှာရဲတပ်ဖွဲ့ရဲ့ပြဿနာမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့ပြဿနာကိုအတိုင်းသားမြင်ရပါတယ်ရဲတပ်ဖွဲ့ဟာကနဦးမြန်မာနောင်းသတင်းတော့တွားရောက်တိုင်တန်းခဲ့စဉ်ကမိန်းကလေးနှစ်ယောက်ကိုခေါ်ယူမေးမြန်းခဲ့ပေမဲ့ဒေသချာချာစစ်ဆေးတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်လက်ဆဲချောင်းစလုံးနဲ့လက်မောင်းမှာကျိုးနေလို့လူစင်မမီဖြစ်ရတဲ့အနေအထားကိုလှစ်လျူရှုပြီးမှုကင်းဆေးဆရာဝန်နဲ့ဆေးစစ်ခိုင်းတာမျိုးတော့မလုပ်ခဲ့ဘူးလို့ဝန်ခံထားပါတယ်ဒါနဲ့ပတ်သက်ပြီးအင်ရှင်တွေဘက်ကနေလက်ငွေလက်ခံလို့ကုလို့လှစ်လျူရှုရတာလို့စွပ်စွဲမှုတွေလည်းထွက်ပေါ်လာပါတယ်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့ပြဿနာကတော့တမျိုးပါဘလောက်ထိလူခွင့်ရေးချိုးဖောက်ခံထားရသလဲဘလောက်ထိနှိပ်စက်ခံထားရသလဲကာယကံရှင်မင်းကလေးငယ်နှစ်ယောက်ကိုတော့ခေါ်ယူတွေ့ဆုံထားတဲ့မှတ်တမ်းမတွေ့ရပါဘူးဒါကြောင့်ရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်ညှဉ်းပန်းမှုကျုံပြုတ်မှုကိုရော်ကြီးတစုံတရာနဲ့ကြေးအေးစေတဲ့နီလန်းကျင့်သုံးမှုရေလာမြောင်းပေးလှုပ်ပေးလိုက်မိတာမျိုးဖြစ်နိုင်ပါတယ်
လက်တလောပြဿနာရဲ့အပေါ်ရန်လောက်ကြည့်လိုက်ရင်ပဲမြန်မာနိုင်ငံရဲတပ်ဖွဲ့မှပြုပြင်စရာတွေရှိတာတွေ့နိုင်ပါတယ်။စီးရဲသားတွေ၊ဗဟုသုတနည်းသူတွေ၊အောက်ခြေပြည်သူတွေရဲ့တိုင်တန်းချက်တွေနဲ့ပတ်သက်ရင်လစ်လျူရှုတတ်တာပြဿနာဖြစ်လာရင်လက်ငွေပေးနိုင်သူဘက်အကာအကွယ်ပေးဖြေရှင်းပေးတတ်တာအာဂရိလိုက်စားတာစတဲ့ပြဿနာမျိုးပါမြန်မာနိုင်ငံလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့ကတော့ကော်မရှင်မှာပါဝင်တဲ့သူတွေဟာလူခွင့်ရေးဆိုတာဘလို့မျိုးလဲနားလေတဲ့သူတွေမဟုတ်ကြဘူးလို့ဝေဖန်မှုတွေလည်းမြင့်တက်နေပါဗျ။တကယ်လဲအရင်စစ်အစိုးရခေတ်ကလူအခွင့်အရေးချိုးပေါက်တဲ့ဌာနတွေမှာလုတ်ကင်ခဲ့သူတွေကော်မရှင်အဖွဲ့ဝင်အဖြစ်ပါဝင်နေတာကိုကြည့်ရင်ပြည်သူတွေရဲ့ဝေဖန်မှုမမားဘူးဆိုတာတွေ့နိုင်ပါဗျ။ တကယ်နောက်ခွေကအရင်ခံပြဿနာကတော့ဆင်းရဲမွဲတေမှုအလောက်ကိုင်းရှားပါမှုအသိဉာဏ်ဗဟုသုတနှိမ့်ချမှုတရားဥပဒေစိုးမိုးရေးအားနည်းမှုဆိုတဲ့အချက်တွေတွေ့ကြရမှာပါအသက်17နှစ်12နှစ်အရွယ်ကလေးတွေကိုမိဘအုပ်ထိန်မှုနဲ့ဝေးရာသစိမ်းတွေအိမ်မှာမဖြစ်စလောက်ငွေလေးနဲ့နှစ်နဲ့ချီသွားပြီးအလုပ်လုပ်ခိုင်းကြတာဟာအဲ့ဒီမဆန်းကေခိုင်နဲ့မတ်သစင်တို့ရဲ့မိဘတွေကြီးမဟုတ်ပါဘူးမြန်မာနိုင်ငံအနှံ့အပြားစီးရဲတဲ့ကျွေးရွာတွေကမိဘတွေဟာသူတို့ကလေးတွေကိုအခုလိုပဲတနေတကြီးပို့ပြီးအိမ်ပေါ်အဖြစ်အလုပ်လုပ်စေခိုင်းလို့ရှိနေတာပါကျွေးရရင်အခုလိုကလေးငယ်တွေကိုအဝေးတနေရာပို့ပြီးအိမ်ပေါ်အဖြစ်လုပ်ကင်စီတာဟာထမင်းစားကြုံခံအစ်စ်မျိုးတာတာလောက်ပါပဲလူအမျိုးမျိုးစိတ်အထွေထွေရှိတဲ့အိရှင်တွေရဲ့နှင်းပန်းနှိပ်စက်နီးမျိုးစုံခံရတာရှိသလိုအိရှင်တွေရဲ့အတင်းအာဓမသာမယာပြုကျင်တာခံရလို့အမှုဖွင့်အရေးယူခဲ့တဲ့ဖြစ်စဉ်တွေကလည်းမနှဲမနှောပါပဲအဓိကကတော့မြမစီးပွားရေးအလွန်အလွန်နှိမ့်ချမှုအလုပ်အကိုင်းရှားပါမှုပြဿနာတွေကြောင့်ပါနောက်ပြဿနာတစ်ခုကတော့တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုကြီးရဲ့ပညာရေးနဲ့ဗဟုသုတရေးချိန်နှိမ့်ချမှုပ
ါဒါအပြင်နောက်ထပ်ရေးကြီးပြဿနာတစ်ခုကတရားဥပဒေစိုးမိုးမှုအားနည်းနေတာပါအခုလိုအရွယ်မရောက်သေးတဲ့အိမ်ဖော်ကလေးငယ်တွေနှိပ်စက်ခံရမှုဖြစ်စဉ်မြန်မာနိုင်ငံအနှံ့အပြားမှာနေ့စဉ်နဲ့အမျှရှိနေမှာသိကြပါတယ်ဒါပေမဲ့ပြည်မှုကျူးလွန်သူလက်ထောက်စာလောက်ပဲတရားဥပဒေရှေ့မောက်ရောက်လာတာပါဒီပြဿနာတွေရောနေသွားဖို့ဆိုရင်တော့တိုင်းပြည်စီဝါရေးကောင်းအောင်လုပ်တာပြည်သူတွေအသိဉာဏ်ဗုဒ္ဓမြင့်မအောင်ဘက်ပေါင်းစုံကနေမြင့်တင်ပေးတာတရားဥပဒေစိုးမိုးမှုအားကောင်းလာအောင်ဆောင်ရွက်တာလူခွင့်ရေးပညာပေးမှုကိုရဲတပ်ဖွဲ့လိုလက်နက်ကင်ဖွဲ့စည်းမျိုးတွေမကပြည်သူတရားလုံးမှာသိရှိလာအောင်ကြေကြေပြန့်ပြန့်ပညာပေးတာမျိုးလုပ်ဖို့ကလွယ်ပြီးအခြားဖြတ်လန်းနေမရှိပါကြောင်းတင်ပြလိုက်ရပါတယ်
ဒါကတော့တရင်စာဆရာဦးစီသူအောင်မြင့်ရဲ့အင်းအခုမင်းကလေးငယ်နှစ်ယောက်နှိမ့်ဆက်ခံရမှုပြဿနာကနေဘာရီတင်ငန်းစာယူတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။တော်တာရှင်တို့အနေနဲ့ VOA ကိုစာရေးသားဆက်သွယ်ကြပါလို့ပြောပြရစီ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့နောက်ပြီးတော့အတန်ဖိုင်နေပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့တည်သိရှင်းတွေတောင်းဆိုလို့ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှ855ဗဟုစာရိုက်ကြီးကနလန်ရန်ကုန်မြို့ဖြစ်ပါတယ်။ဖုန်းနဲ့ဆက်သွယ်ပြောဆိုလို့ရဲဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်က12923823555လေးဖြစ်ပါတယ်ခင်ဗျာ။အခုတော့ကဘာတလွှားထူးခြားစံပြသတင်းများဆိုတဲ့အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံ့တို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့ပေါ်မှာရှိတဲ့လုံခီဥယျာဉ်ကဝါရာမော်နီတာလစ်ဆက်လို့ခေါ်တဲ့ဖုတ်တွေကိုဖန်ဆီရှင်လေးလှူဆောင်နေပါတယ်။ဒီဖုတ်တွေဟာဘန်ကောက်မြို့ရေမြောင်းတွေကတဆင့်လမ်းကြုံလမ်းကြားတွေအထိပြန့်နှံ့သွားရောက်နေကြတဲ့အတွက်လဲဗန်ကောက်မြို့ကိုလာကြတဲ့ခီးသွွားဧည့်သည်တွေနဲ့ဒေသခံတွေအကြားမှာနာမည်ကြီးနေတာပါ။လုံပနီဥယျာဉ်ထဲမှာဆိုရင်မြက်ခင်းပေါ်မှာနေစာလုံနေတဲ့ဖွတ်တွေကိုရောရေကန်ထဲမှာရေကူးနေကြတဲ့ဖွတ်တွေကိုပါတွေ့နိုင်ပါတယ်။ဗန်ကောက်မြို့တာဝန်ရှိသူတွေကပန်းချံရဲ့ငါးတွေအပင်တွေနဲ့လူသွားလူလာတွေကိုအန္တရာယ်ဖြစ်မှာဆိုတဲ့အတွက်အခုလိုဖယ်ရှားရတာလို့အကြောင်းပြချက်ပေးပေမဲ့တော်ရင်သတိဆန်ကျွမ်းကျင်သူတွေကတော့အဲ့ဒါလိုမဟုတ်ဘူးလို့ပြောပါတယ်။ဒီဖွတ်တွေဟာသတိဆန်အသေးကောင်တွေကိုစားတဲ့အတွက်ပန်းချံကိုတန်ရှင်းပေးသလိုပါပဲလို့သူတို့ကပြောကြတာပါဒီဖုတ်တွေကိုရစ်ချက်ဘူရီခရိုင်မှာရှိတဲ့တားရိုင်းသတိဆန်စောက်ရှောက်ရေးခရိုင်ကိုပို့ဆောင်มาဖြစ်တယ်လို့ဘန်ကောက်မြို့တာဝန်ရှိသူတွေကပြောပါတယ်ရှင
်လန်ဒန်မြို့က University College London တက္ကသိုလ်မှာတော့လူတစ်ယောက်ရဲ့လက်ရည်ကိုတူးပနိုင်တဲ့ algorithm ကွန်ပျူတာအစီအစဉ်တစ်ခုကိုဖန်တီးလိုက်ပါပြီဒီကွန်ပျူတာအစီအစဉ်ကြောင့်digital ခေတ်ကြီးထဲမှာလက်ရည်နဲ့ရေးတာမျိုးပြန်ခေတ်စားလာနိုင်ပါတယ်လူတစ်ယောက်ရဲ့လက်ရည်ကိုကွန်ပျူတာအစီအစဉ်ကဖတ်ရှုလေ့လာပြီးတာနဲ့အဲ့ဒီလက်ရည်မှာပဲရှိနိုင်တဲ့ပုံသဏ္ဍာန်နဲ့တိဆောက်ပုံကိုတူပနိုင်တာပါနောက်ပြီးတော့အသုံးများတဲ့စကားလုံးတွေဖြစ်တဲ့ and နဲ့ the ကိုလည်းကြာပန်းပုံစံဖန်တီးပေးတဲ့အတွက်သူတို့ဟာတပုံစံနဲ့မထွက်ပါဘူးနာမည်ကြီးလူသိများတဲ့ American သမ္မတ Abraham Lincoln ရဲ့လက်ရည်ပုံစံကိုတူပဖန်တီးနိုင်တဲ့အတွက်လဲလက်ရည်အတုဖန်တီးရတာကိုလွယ်ကူစေမှာပါဒါပေမဲ့လည်းဒီကွန်ပျူတာအစီအစဉ်ဟာ အခုလိုလက်ရည်အတုတွေကိုစီစစ်ဖို့ဖြစ်တယ်လို့တီထွင်ခဲ့သူတူဖြစ်တဲ့တော့မ်ဟိမ်းစ်ကပြောပါတယ်ပညာသင်ကြားရေးနဲ့ပတ်သက်ပြီးအသုံးပြုမဲ့သူတွေအတွက် open source software အခမဲ့အသုံးပြုနိုင်တဲ့ software အဖြစ်ပေးသုံးထားပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်လည်းအသုံးပြုနိုင်မယ်လို့မျှော်လင့်ထားပါတယ်ဒီကွန်ပျူတာအစီအစဉ်ကိုမိတ်ဆက်တဲ့ကပ်ပြားတွေကိုရေးကိုရာစာတွေမှာအသုံးပြုနိုင်အောင်တီထွင်ကြံစသွားမယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
ကျွန်တော်ရရရကြီးတစ်ခုမှာတော့အတိတ်သမိုင်းကိုပြန်လည်လည်နိုင်ဖို့အတွက် Pokemon Go game မှာအသုံးပြုထားတဲ့ Augmented Reality နည်းပညာကိုအသုံးပြီးတော့လာရောက်သူတွေကိုဆွဲဆောင်နေပါတယ်။အဲ့ဒီနည်းပညာကြောင့်အရင်ခေတ်ကလူတွေရဲ့အဝတ်အစားတွေရဲတိုက်ကြီးတွေကဒီလမ်းညွန်ချက်တွေနဲ့ပြန်လည်သရုပ်ဆောင်ပြတာတွေကိုဖုန်းထဲကနေတဆင့်မြင်ကြရမှာပါ။ဂျပန်နိုင်ငံမှာဆာမူရိုင်းခေတ်ကရဲတိုက်တွေအများကြီးကြန့်ရှိခဲ့ပြီးတော့ဟီမေဂျီမြို့မှာတော့အဲ့ဒီအခမ်းအနားဆုံးရဲတိုက်ကြီးရှိပါတယ်။စကုနေရစုခန့်တဲ့ရဲတိုက်ကြီးတစ်ခုဖြစ်တဲ့ White Heron ရဲတိုက်လို့ခေါ်တဲ့ဒီရဲတိုက်ကြီးကိုဒေါ်လာ24ဘီလီယံအကုန်ခံမွန်းမံပြင်ဆင်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကပြန်လည်ဖွင့်လှစ်ခဲ့တာပါ။ရာဇဝတ်မှုနည်းပါးတဲ့ဂျပန်နိုင်ငံမှာ Bandit Machine Set တွေကနေပစ္စည်းရောင်းချတာနေရာတိုင်းမှာရှိပါတယ်။ Bandit Machine Set ကတော့45လမ်းမလောက်ရှိတဲ့ဖန်သားမျက်နှာပြင်ကနေစားသုံးသူတဦးချင်းစီရဲ့ရုပ်အသွင်းအပြင်အသက်နဲ့ယောက်ျားလားမိန်းမလားဆိုတာခွဲခြားနိုင်ပြီးတော့ရာသီဥတုပတ်ဝန်းကျင်အခြေအနေနဲ့ကန့်ညီတဲ့အစားအသောက်ကိုအကြံပေးပါရရှင
်။ဒါကတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ VOA American တန်ကအခုတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
်နိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စက်တင်ဘာလ10ရက်နေ့မှာစတင်ခဲ့တဲ့ Britain နဲ့ American နိုင်ငံတွေကိုတောက်ရောက်တဲ့နှစ်ပတ်ကြာခေတ်စဉ်ကပြီးဆုံးသွားပြီဖြစ်ပါတယ်တနင်္လာနေ့ညပိုင်းမှာပဲဒေါက်ဆန်းစုကြည်ကရန်ကုန်ကိုပြန်ရောက်လာပါပြီ Britain မှာဝန်ကြီးချုပ် Theresa May နဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်သွားဖို့ဆွေးနွေးခဲ့တယ်လို့ Britain ကနေတဆက်ထဲသွားရောက်တဲ့ American Key စင်ကိုတော့ American သမ္မတ Barack Obama ကဖိတ်ကြားခဲ့တဲ့ကြာဖြစ်ပါတယ် American Key စင်ကသမ္မတ Obama နဲ့က American တပ်တော်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးမြန်မာဒီမိုကရေစီရေးအတွက်မပြီးဆုံးသေးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်ပြီးကူညီကြဖို့တိုက်တွန်းခဲ့တယ်လို့ New York မှာကျင်းပတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြန်မာနိုင်ငံဆိုင်ရာအထွေထွေမူဝါဒရေးရာမိန့်ခွန်းတစ်ရပ်ကိုပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကနေ Britain နိုင်ငံနှုတ်ထွက်တဲ့လုပ်ငန်းမစခင်မှာလုပ်ဆရာတွေကအများပြားရှိနေပေမဲ့လုပ်ငန်းစပြီဆိုတာနဲ့တတ်မှတ်ချိန်ကျော်တဲ့အထိမပြီးပြတ်တာမျိုးတွေဖြစ်မှာမဟုတ်ကြောင်း Britain နိုင်ငံချိုင်းဝန်ကြီး Boris Johnson ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။စီးရီးယားမှာသဘုံတွေထင်းကျုပ်ထားတဲ့အလက်ပိုရှိပိုင်းဒေတာကိုစီးရီးယားနဲ့ရုရှားချက်တိုက်လဲနေဘုံကျဲနေချိန်မှာပဲအသေးပြောက်များတဲ့အကြမ်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်
။ထိတန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာသွားခဲ့တာပါ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲလ်အယ်တာယက်ဖြစ်ပါတယ်။VOO နားဆင်ကြရတဲ့အတွက်တောတာရှင်အားလုံးကိုအထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးဝေပါခင်ဗျာ။
This program has come to you from the Voice of America, Washington.